Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2018ခုနှစ် January လ20ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံမှာတောက်ကြညတကောင်ရန်အချိန်အစိုးရရန်တရားလက်ပတ်မှုရက်ဆိုင်မှုကိုရှောင်လွှဲနိုင်မှုအတွက်သမရနဲ့အထက်လွှတ်တော်ထိပ်ပိုင်းအမတ်တွေကြားဆွေးနွေးမှုဟာမအောင်မြင်ခဲ့သေးပါဘူးအာဖဂန်နစ္စတန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တာလီဘန်တွေကိုအမေရိကန်အကြီးအကဲအရာရှိကြီးကတိုက်တွန်းလိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်ဒေသမှာတောက်ကြနေကနှစ်ဖက်အာဏာပိုင်တွေရောဒေသခံတွေကပါပြီးနယ်စပ်တစ်လျှောက်တန့်ရှင်းရေးတွေလုပ်ခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းချင်
းကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့2020ရွေးကောက်ပွဲနဲ့ NLD အလားအလာကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့နိုင်ငံပေါင်း90မှာရှိနေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေဒုက္ခသည်တွေလူဦးရေတန်ပေါင်း80ကျော်အတွက်ရန်ပုံငွေအမေရိကန်ဒေါ်လာ 1.4 ဘီလီယံလိုအပ်နေကြောင်း IOM အဖွဲ့ကြီးကပန်ကြားလိုက်တဲ့သတင်းလွှာမှာတော့
It's not about giving people just cash assistance or giving them food aid. It's about helping them build a business plan so that they can
ဒီရန်ပုံငွေဟာအရေးပေါ်အသက်ကယ်ဆယ်ရေးတာမကဘဝတွေပြန်လည်တည်ဆောက်ရေးအတွက်ပါကူညီဖို့ရှိကြောင်း IOM ပြောခွင့်ရအမျိုးသမီးကပြောသွားတာပါရှင်အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင် IS အတွက်နိုင်ငံကူးလက်မှတ်အတုတွေထိုင်းမှာပြုလုပ်နိုင်ခဲ့ခြင်းရှိတဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်အပတ်စဉ်ခဏတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာစာရာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင
်တောက်ကြညတကောင်ရံအချိန်မှာအစိုးရရန်ကြံလဲပတ်မှုတစ်စိတ်တစ်ပိုင်းရက်ဆိုင်မှုကိုရှောင်လွှဲနိုင်အောင်သမ္မတဒေါ်နယ်ထရန့်နဲ့အထက်လွှတ်တော်ကထိပ်ပိုင်းဒီမိုကရက်တစ်အမတ်တွေကြားတောက်ကြညတွစ်ဆုံဆွေးနွေးမှုကမအောင်မြင်သေးပါဘူးအချိန်တော်ကြာအသေးစိတ်ဆွေးနွေးခဲ့တာဖြစ်ပြီးတိုးတက်မှုတချို့ရခဲ့ပေမဲ့သဘောမတူတဲ့အချက်တွေကများနေဆဲဖြစ်တယ်လို့ဆက်ပြီးဆွေးနွေးရအောင်မှာဖြစ်ကြောင်းသမ္မတအင်ယူကနေပြန်လည်ထွက်ခွာလာတဲ့အနည်းစုအမတ်ခေါင်းဆောင်ဒီမိုကရက်တစ်ပါတီကချက်ရှူမာကပြောပါတယ်ကြတဲ့ပြည်နိကအောက်လွတ်တော်မှာ Republican တွေပဲမဲပြီးအတီးပြုတ်ခဲ့တဲ့အစိုးရအသုံးစိတ် February လလည်းအထိဆက်လက်သုံးဆွဲနိုင်မှုချက်မှတ်မဲ့ဥပဒေအတွက်အထက်လွှတ်တော် Democrat အမတ်တွေကလက်မခံခဲ့ပါဘူးအထက်လွှတ်တော်မှာအတီးပြုတ်နိုင်မှုအတွက်မဲ9ပုံ3ပုံလိုအပ်တာဖြစ်ပြီး Democratic Party ဝင်တွေကလူမှုကြီးကြပ်ရေးဆိုင်ရာနဲ့တချို့သူတို့ရဲ့ဦးစားပေးကိစ္စရပ်တွေအတွက်အသုံးစိတ်ချထားပေးဖို့တောင်းဆိုရင်ထောက်ခံမှုမပေးသေးပဲနေနေကြတာဖြစ်ပါတယ်။ဒီမိုကရက်အမတ်တွေရဲ့ဦးစားပေးမှုတွေဟာနေရာလွဲနေတယ်လို့ Republican အမတ်တွေကဆွဆွဲပါတယ်။အစိုးရရန်တရားရက်ဆိုင်သွားမယ်ဆိုရင်ဒီမိုကရက်အမတ်တွေကသာအပြစ်တင်ဖို့အတွက်သမ္မတ Trump နဲ့အောက်လွှတ်တော် Republican အမတ်တွေကထပ်တလဲလဲပြောကြားနေတာဖြစ်ပေမဲ့ဒီမိုကရက်တွေကတော့ဒါကိုညှင်းဆို့ပါတယ်။အောက်လွှတ်တော် Democrat အမတ်တွေကတော့အစိုးရရန်တရားရက်ဆိုင်မတော်ရအောင်သူတို့ဟာ Republican အမတ်တွေနဲ့ညှိနှိုင်းမှုစူးစမ်းပြီးစီးစီးလုံးလုံးလှုပ်ဆောင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ American နိုင်ငံကာကွယ်ရေးဝန်ကြီး Jim Mattis က American အနေနဲ့တရုတ်နဲ့ရုရှားပေါ်စီးရီးရအားသာနေတာဆုံးရှုံးလာနေပြီလို့ထုတ်ပြောလိုက်ပါတယ်။အခုလို့ပြောလိုက်တာက American လက်နက်ကင်တပ်တွေအတွက်အဓိကစင်ခေါ်မှုကိုချပြလိုက်တာပါ။ဝန်ကြီး Mattis ကအခု American နိုင်ငံအမျိုးသားလုံခြုံရေးမှာအဓိကသတ်မှတ်ထားတာကအကြမ်းဖက်ပြဿနာမဟုတ်ဘူးအင်အားကြီးနိုင်ငံတွေကြားအင်အားပြိုင်ဆိုင်မှုပဲဖြစ်တယ်လို့တောက်ကြနေကထုတ်ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့အမျိုးသားကာကွယ်ရေးမှာဗျူဟာတဲကထိတ်တန့်လျှို့ဝှက်မဟုတ်တဲ့အထောက်ထားပိုင်းကိုချပြရှင်းလင်းရမှာကာကွယ်ရေးဝန်ကြီး Mattis ကအခုလိုထုတ်ပြောလိုက်တာပါ။ဒါအပြင်ဝန်ကြီး Mattis ကဒီမဟာဗျူဟာညီမန်းချက်ကတော့ American ရဲ့စစ်ရေးအသာစီရောက်မှုကိုပြန်ထိုးချဲ့ပြီးစီရီးယားအသင်ဖြစ်မှုကိုအလေးထားလှုပ်ဆောင်ရင်တက္ကရာအင်အားပိုအားကောင်းလာအောင်တိဆောက်ရမှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။သူကဆက်ပြီးကျွန်တော်တို့တက်ဟာလေကြောင်း၊ကုန်းကြောင်း၊ရေကြောင်း၊အာကာသနဲ့အင်တာနက်ဆိုင်ဘာစတဲ့စစ်မျက်နှာအတိုင်းမှာရှင်ပြိုင်နိုင်မှုအားသာနေတာကရော့ကျလာပေမဲ့အင်အားကတော့ကောင်းနေစေဖြစ်တယ်လို့အတိအကျထုတ်ပြောလိုက်ပါတယ်။ဒီထိတ်တန့်လှုပ်ဝဲမဟုတ်တဲ့အထောက်ထားထဲမှာတရုတ်နိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေကိုစီးပွားရေးရသားကောင်တွေမတရားချင်းချောက်လုပ်ကင်နေတာနဲ့တောင်တရုတ်ပင်လယ်ထဲမှာစင်အားတိုးချဲ့ပြီးကျွန်းတူတွေတိစောက်နေတယ်လို့ဆွဆွဲခဲ့ပါတယ်ခင်ဗျာ
American Tamara Donald Trump ya key twa kan ta mai go tin win phi aw lou pho twa san san ni chang naingan naw tya yong chok ka a yei che pya ta khe ba de Muslim 6 naingan par de naingan maw 7 naingan twa key twa kan ta mai lo kho de key twa kan kan ta mu ha tat mat che a myo myo shi ni da ba di mai ne patat bi April la de ma tya tu ji rue cha na bu twa season tha bi June la kong law ma naw song a mai thau pyan mu shi de lo AP tadin ma phaw pya tha ba de Yugan tya yong 2 khu ga le la song pyan ni chein ma a mai go a pye wa ta yak khwin pyi bu twa naingan naw ye a sin myin song ရုံကပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဆုံးဖြတ်ခဲ့တာပါကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုအယူခံတရားရုံးကဒီဇင်ဘာလကုန်လောက်မှာသမ္မတရဲ့ခီးသွွားကန့်သတ်မိန်ကိုဆိုင်းငံ့ထားတာဖြစ်ပါတယ်ဗာဂျီးနီးယားပြည်နယ်ရစ်မွန်ကအယူခံတရားရုံးကတော့ဒီဇင်ဘာလဆန်းမှာကြားနာခဲ့ပေမယ့်အမိန့်မချသေးပါဘူးဒီခီးသွွားကန့်သတ်မိန်ဟာနိုင်ငံတော်လုံခြုံရေးအတွက်စိတ်ချရစေဖို့ရည်ရွယ်ပြီးထုတ်ပြန်ခဲ့တာလို့ထရမ့်အစိုးရအဖွဲ့ကပြောပါတယ်ချတ်အီရန်လီဗျာဆိုမာလီယာဆီးရီးယားနဲ့ယီမန်နိုင်ငံတွေကလည်းအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ကန့်တက်ခဲ့တာဖြစ်တယ်လို့ဗင်နီဇွဲလားနဲ့မြောက်ကိုရီးယားကလာရောက်ခွင့်တွေကိုကန့်တက်ခြင်းနဲ့အတွက်ခီးသွွားကန့်တက်မိန်ထုတ်ပြန်ခဲ့တာဖြစ်ပါတယ
်ဥရောပမှာဆင့်ဟာအခြေစုံနှစ်နိုင်ငံဖြစ်တဲ့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေအနေနဲ့ကာဝေးရေးနဲ့လုံခြုံရေးနီးနီးကပ်ကပ်ဖို့ဆောင်ရွက်ဖို့နှစ်နိုင်ငံထည်သည့်ခေါင်းဆောင်တွေအကြာတွေ့ဆုံပွဲအပြီးမှာသဘောတူလိုက်ကြပါတယ်ပြည်ထောင်စုသမ္မတအီမန်နျူအယ်မက်ခရန်ကိုစန်ဟက်စ်မှာရှိတဲ့ခန်းထားတဲ့ဗြိတိန်တော်ဝင်စစ်တပ်ကတူကနေပြည်ထောင်နိုင်ငံတော်သချင်းနဲ့လှိုက်လိုက်လေလေကြိုဆိုလိုက်ပါတယ်။နှစ်နိုင်ငံလုံခြုံရေးဆိုင်ရာဆက်ဆံရေးအရေးပါမှုကိုပြသတဲ့အနေနဲ့ဒီစန်ဟက်စ်မှာလွတ်တာဖြစ်ပါတယ်။အဓိကဆွေးနွေးတာကတော့အင်္ဂလန်ကိုဝင်ပေါက်တစ်ခုဖြစ်တဲ့ပြည်ထောင်နိုင်ငံမြောက်ပိုင်းစစ်ကမ်းမြို့ကာလီယက်စ်ကရွှေပြောင်းဒုက္ခသည်ပြဿနာကြီးကိုဘယ်လိုအကင်အတွဲဖြေရှင်းကြမလဲဆိုတာပါ။ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေအနေနဲ့လုံခြုံရေးအစီအစဉ်တွေမြင့်တည်ရင်းနဲ့အထူးသဖြင့်အသက်18နှစ်ယောက်ဒုက္ခသည်ရှောက်တဲ့သူတွေအတွက်လုပ်ငန်းစဉ်မြန်ဆန်ရေးအတွက်ဒေါ်လာ68သန်းထပ်ကူညီဖို့သဘောတူလိုက်တာကြောင့်ပြင်သစ်သမ္မတမက်ခရွန်အတွက်အောင်မြင်မှုတစ်ခုအဖြစ်မြင်ထားကြပါတယ်။ဝန်ကြီးချုပ်မေကပဲသမ္မတကြီးနဲ့သူနဲ့ပြည်ထောင်ပြင်သစ်ဆက်ဆံရေးပေါ်အရေးပါမှုကိုသဘောတူခဲ့ကြရမှာသူတို့နှစ်နိုင်ငံလုံခြုံရေးအတွက်သာမကဥရောပတစ်ခုလုံးရဲ့လုံခြုံရေးအတွက်ပါပါတယ်လို့သတင်းတောက်တွေကိုထုတ်ပြောခဲ့ပါတယ်။ဒီပွဲမှာပြည်ထောင်နဲ့ပြည်သက်ထောက်လိုင်းအေဂျင်စီ၅ခုရဲ့အကြီးအကဲတွေလည်းပထမဆုံးအကြိမ်ဖြစ်အတူတွေ့ဆုံခဲ့ကြပါတယ်။နှစ်နိုင်ငံလုံးအနေနဲ့နှွေးထွေးတဲ့စကားလုံးတွေကိုစီအေးရဂရိတီမှုတွေနဲ့ဖြည့်ဆည်းသွားမယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9433ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Afghanistan အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက် Taliban တွေကို American အကြီးအကဲအရာရှိကြီးတို့ကတိုက်တွန်းလိုက်ပါတယ်။စစ်တိုက်ပြီးအောင်မြင်မှုမရနိုင်တဲ့အတွက်နိုင်ငံရေးအရဖြေရှားဖို့လုပ်ရမယ်လို့ American တို့နိုင်ငံခြားရေးဝန်ကြီး John Sullivan ကအာဖဂန်ဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောက်ကြံတဲ့အဆင့်မြင့်အရာရှိများအစည်းအဝေးမှာပြောကြားခဲ့တာပါ။လက်တွေ့မှာအာဖဂန်အစိုးရကတာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အကြောက်ကန်ညင်းနေတာမို့တာလီဘန်တွေဘက်ကလည်းအလားတူတုံ့ပြန်နေတယ်ဆိုတာသိဖို့လိုအပ်တယ်လို့ဒါကိုပြောင်းလဲပြန်မယ်လို့ဆိုပါတယ်။ဘယ်ငြိမ်းချမ်းရေးသဘောတူညီချက်ပဲဖြစ်ဖြစ်တာလီဘန်တွေဘက်ကအကြမ်းဖက်ဝါဒကိုမကျင့်သုံးဖို့အကြမ်းဖက်မှုတွေရပ်ဆိုင်းဖို့နဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေလက်ခံမှုအချက်တွေကိုလိုက်နာဖို့အတွက်ခိုင်မာတဲ့တန်နိထန်ချမှုပေါင်းဝဲရမှာဖြစ်ကြောင်းပြောကြားခဲ့ပြီးစစ်တိုက်နေဖို့မဟုတ်ပဲညှိနှိုင်းစပေါ်ကဝိုင်းကိုရောက်လာဖို့လုပ်ရမယ်လို့ပြောပါတယ်။အာဖဂန်က16နှစ်ကြာစစ်ပွဲအဆုံးသတ်ရေးအတွက်မဟာဗျူဟာကိုအောက်ကလာတော့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာဖြစ်ပါတယ်။အဲဒီမှာအာဖဂန်အမေရိကန်တပ်တွေပို့လွှတ်ပေးပြီးအင်းနီချင်းပါကစ္စတန်မှာအကြမ်းဖက်သမားပျော်စံမဖြစ်အောင်ဖိအားပေးဖို့ပါဝင်ပါတယ်
။အမေရိကန်ဆွေရကရန်မုံငွေထောက်ပံ့ထားတဲ့သတင်းဌာနတစ်ခုရဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ရုံးကွဲကိုပိတ်ဖို့ပါကစ္စတန်ဆွေရကညွှန်ကြားထားတဲ့အပေါ်စိုးရိမ်တဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြောလိုက်ပါတယ်။ရေဒီယိုမှာရှယ်သတင်းဌာနရဲ့ထုတ်လွှင့်ချက်တွေဟာပါကစ္စတန်နိုင်ငံရဲ့အကျိုးစီးပွားကိုဆန့်ကျင်တဲ့ရန်ဖက်ထောက်လိုင်းအဖွဲ့တစ်ခုရဲ့လှုပ်ဆောင်ချက်တွေနဲ့အညီဖြစ်နေတယ်လို့ပါကစ္စတန်ထောက်လိုင်းအဖွဲ့ကဆွဆွဲပြီးတဲ့နောက်အဲ့ဒီသတင်းဌာနရုံးကိုပြည်ထရေးဌာနကတာဝန်ရှိသူတွေကတောက်ကြားနေကလာရောက်ပိတ်သွားကြတာဖြစ်ပါတယ်။အခြေအနေကိုအမေရိကန်တာဝန်ရှိသူတွေအနီးကပ်စောင့်ကြည့်နေပြီးအမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိနေမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။ဒီပိတ်ဖို့ညွှန်ကြားချက်ထွက်လာပြီးတဲ့နောက်မှာပဲရေဒီယိုမာရှယ်ဌာနအကြီးအကဲအာမင်မဒါခစ်ကသူတို့သတင်းဌာနဟာဘယ်ထောက်လိုင်းအဖွဲ့နဲ့မှမဆိုင်ဘူးသတင်းမီဒီယာခြေဝင်အတိုင်းခိုင်ခိုင်မာမာလုပ်နေတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ
India မြန်မာနယ်စပ်မှာတောက်ကြံတွေကနှစ်ဖက်အာဏာပိုင်တွေရောဒေသခံတွေပါပါဝင်ပြီးနယ်စပ်တစ်လျှောက်တန့်ရှင်းလုပ်ခဲ့ကြပါတယ်။နယ်စပ်ဒေသမှာနှစ်ဖက်နိုင်ငံသားတွေဆွန့်ပစ်ထားတဲ့အမှိုက်တွေကြောင့်အမှိုက်ပုံကြီးလိုဖြစ်နေတဲ့နေရာကိုပေါက်ပြားတွေ၊ဂေါ်ပြားတွေတုံးပြီးတန့်ရှင်းအောင်လုပ်ကြတာဖြစ်ပြီးမြန်မာဘက်ကစစ်တပ်နဲ့အရက်ဖက်အရာရှိတွေပါပါဝင်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။အိန္ဒိယဘက်ကရဲကြီးကြပ်ရေးမှူး S I bomb cha atom rifle တက်ကတက်မှု AS robot နဲ့တခြားအရာရှိတွေပါဝင်ပါတယ်အခုလိုပူးတွဲလှုပ်ဆောင်မှုကိုအိန္ဒိယရဲဘက်ကနေကြိုးဆိုးလိုက်ပြီးတလားတကာဓာမျိုးလှုပ်ဖို့အတွက်မျှော်လင့်နေတာပါတန်ရှင်းမှာပါဝင်ခဲ့တဲ့ဒေသခံတွေကလည်းအစိုးရဦးစီးလုပ်ရင်ပါဝင်ဖို့လှုပ်ဆောင်ဖို့အတွက်အသင့်ရှိကြောင်းပြောကြတယ်လို့ဒါဟာအိန္ဒိယနဲ့နိုင်ငံခြားနှောင်ဆက်ဆံရေးပိုကောင်းလာစေလိမ့်မယ်လို့ဆိုပါတယ်အိန္ဒိယမြန်မာနိုင်ငံခြားပြဿနာနှစ်ရကြောင်မပြေမလည်ဖြစ်ပြီးမှအခုလိုတန့်ရှင်းပူပေါင်းလှုပ်ဆောင်ကြတာပါ။နေဆက်ဒေတာမှာမြန်မာဘက်ကဒေတာကန်တွေကမြေညှိခဲ့တာကိုအင်းရအာနာဘန်တွေကသူတို့ကိုအကြောင်းမကြားပဲလှုပ်တယ်ဆိုပြီးရက်ခိုင်းခဲ့တယ်လို့မနစ်ကလည်းမြန်မာမျိုးပေါ်ဆောက်ထားတယ်လို့ပြောပြီးမနီပူကရွာကလေးတွေကတိတ်ခွဲဆက်ကိုမြန်မာအာနာဘန်တွေကဖျက်ဆီးပစ်ခဲ့တာပါ
။အယ်ရှာဖတ်စသီကျွာအဖွဲ့ကပြန်ပြီးဆွဲထားတဲ့ကလင်းငယ်32ယောက်ကိုအမေရိကန်ရဲ့ထောက်ကူပေးမှုနဲ့ဆိုမာလီအထူးတပ်ဖွဲ့တွေကကယ်တင်လိုက်ကြပါတယ်။ဆိုမာလီပြန်ချရေးဝန်ကြီးကရှာဘီလာဒေသမှာရှိတဲ့ကျောင်းတောင်ကနေဆိုမာလီထူးတပ်ဖွဲ့တွေကကလေးတွေကိုကယ်တင်လိုက်တာလို့မနေ့ကထုတ်ပြောလိုက်ပါတယ်။ဝန်ကြီးကဆက်ပြီးစစ်သွေးကြွတွေကကလေးတွေကိုဝါရမိုင်းတိုက်သွင်းနေတာဖြစ်ပေမဲ့အခုတော့သူတို့ကဘေးကင်းလုံခြုံစွာနဲ့အစိုးရလက်ထက်ပြန်ရောက်နေပြီလို့ VOE ဆိုမာလီသတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှာထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOE
ဒေါက်ကင်မြတ်သက်နဲ့ကိုဝင်းမင်းပါရှင်။စနေနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအာဏာရလာပြီးနှစ်နှစ်ပြည့်တော့မယ့်အချိန်မှာနောက်တစ်ခေါက်လာမယ့်2020အထွေထွေရွေးကောက်ပွဲအတွက်စဉ်းစားချက်တွေစပြီးပေါ်ထွက်လာနေပါတယ်။အရင် 2015 ရွေးကောက်ပွဲတုန်းကအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့အရင်ရွေးကောက်ပွဲကတိတွေနဲ့အများမျှော်လင့်ချက်တွေပေါ်တိုးတက်အောင်မလုပ်ဆောင်နိုင်တာကြောင့်လာမယ့် 2020 ရွေးကောက်ပွဲမှာအရင်လိုအပြတ်အသတ်နိုင်ပါမလားလို့မေးခွန်းထုတ်တာတွေရှိနေပါတယ်။ VOA သတင်းတောက် Overslow သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။လာမယ့်မတ်လကုန်မှာအစိုးရတတနှစ်နှစ်ပြည့်တော့မဲ့ NLD အစိုးရအနေနဲ့အရင်ရွေးကောက်ပွဲကတိတွေဖြစ်တဲ့စစ်တပ်ကြီးစိုးတဲ့ဖွဲ့စည်းအုပ်ချုပ်ပုံပြောင်းလဲရေးအပေါ်တိုးတက်အောင်လုပ်ဆောင်မှုနှေးကွေးနေတာအပြင်စီးပွားရေးတိုးတက်မှုကလည်းနှေးကွေးလာနေပါတယ်အခုလိုချိန်မှာနိုင်ငံရေးပါတီသစ်တွေလည်းပေါ်လာတာကြောင့်လာမယ့်2020ခုနှစ်ရွေးကောက်ပွဲကြရင်အရင် 2015 ခုနှစ်တုန်းကလိုမဲ၄ပုံ၃ပုံကျော်နိုင်ပါမလားလို့မေးခွန်းတွေထွက်ပေါ်လာနေပါတယ်ပုံမှန်လင်းလင်းပြောချင်လို့အမည်မဖော်လိုတဲ့နိုင်ငံခြားတန်တမန်တူကအစိုးရစွမ်းဆောင်ရည်အားနည်းမှုအပေါ်
ကျွန်တော်ထင်ပါတယ် NLD ပါတီကအစ်င့်တိုင်းမှာအသေးအံရုံးကန်နေရပါတယ်။ဝန်ကြီးများပြားကလည်းတကယ့်ကိုခက်ခက်ခဲခဲရုံးကန်လှုပ်ဆောင်နေရပါတယ်။သူတို့ကိုယ်တိုင်ရဲ့စွမ်းဆောင်ရည်ပြဿနာအပြင်အရင်ကအစိုးရဘူရိုကရေစီရန်တရားနဲ့ပဲဆက်လက်ပတ်နေရလို့
ဒီတန်တမန်ကဆက်ပြီးအစိုးရရည်ရှိအမြင်အားနည်းမှုအပေါ်မှာလည်
းအခုကချိတ်ဆက်ညှိနှိုင်းပြတဲ့မူဝါဒမရှိဘူးဖြစ်နေပါတယ်။နောက်ဘယ်လိုယိမ်းချက်မျိုးရောက်ချင်နေဆိုတာအတွက်လည်းအရှိကိုကြူတွေးထားတာမရှိပါဘူးသူတို့ကတဏိတာကိစ္စကိုလှုပ်ဆောင်နေသူတွေတသက်ပါမဟာဗျူဟာသမားတွေမဟုတ်ပါဘူးအခုလိုဖြစ်နေတာကလည်းမကြခင်ပြောင်းသွားမယ့်အနေအထားမရှိပါဘူ
းတမတော်အနေနဲ့လွှတ်တော်မှာ25ရာခိုင်နှုန်းပါဝင်ခွင့်အရေးကြီးတဲ့လုံခြုံရေးဆိုင်ရာအစိုးရဝန်ကြီးဌာန3ခုကိုယူထားခွင့်ပြုတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်မယ်လို့ကတိပေးထားတဲ့ NLD အစိုးရအနေနဲ့လက်တွေ့မှာတက်တဲ့ဆက်ဆံရေးမတည်ငြိမ်တာကြောင့်ဒီကတိတွေအပေါ်အသိအသံမထွက်နိုင်ဘူးဖြစ်နေပါတယ်။ဒီပေါ်ရှာရှာပါပါအသံထွက်ခဲ့တာကတော့နှစ်80မြောက်လွတ်လပ်ရေးနေ့တုန်းကသမရဦးထင်ကျော်ကတိုင်းပြည်နဲ့တင့်တော်မဲ့ဖွဲ့စည်းအုပ်ချုပ်ပုံဖြစ်လာရေးအတူဝိုင်းစူးစမ်းပေးကြဖို့နှိုးဆော်လိုက်တာပဲဖြစ်ပါတယ်။ဒီ2008ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအတွက်အဓိကအဟံတာဖြစ်ခဲ့တာကတော့ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုအကြံပေးခဲ့တယ်လို့အများကချီးကျူးခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာကျွမ်းကျင်လွန်းသူရှေ့နေကြီးဥက္ကုဏီကိုလှုပ်ကြံတက်ဖြတ်ခဲ့မှုပါဒီမှုအတွက်တမရော်သားဟောင်းတွေကိုဖမ်းဆီးခုံယုံတင်ထားပါတယ်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးနှိကွေးသွားခဲ့ရတာအပြင်ငင်းချင်းလုပ်ငန်းစဉ်မှာလည်းတိုးတက်မှုအနည်းငယ်သာရှိခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲမှာ NLD ပေါ်လူကြိုက်များမှုကိုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာထိခိုက်သွားစေနိုင်တယ်လို့နိုင်ငံရေးသုံးသက်သူဆိုင်းဝမ်ဆိုင်းကထောက်ပြလိုက်ပါတယ
်တိုင်းရင်းသားအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဒေါက်တာဆန်းစုကြည်ပေါ်ပုံပြီးယုံခဲ့ကြရတယ်လေဘာလို့လဲဆိုတော့2008ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်ဆင်ပေးမယ်ဒါမှမဟုတ်ပြန်ရေးပေးမယ်လို့သူတို့ထင်ခဲ့ကြတာကိုဒါကြောင့် NLD ကိုမဲပုံအော်ပေးခဲ့ကြတာပါ
ဒါအပြင်ကချင်ငင်းချမ်းရေးကွန်ရက်ကပေါက်ဆက်ညီနိုင်ရေးမှူးခွန်ကြာကလည်းကချင်ပြည်နယ်မှာလမ်းပန်းဆက်သွယ်ရေးအဆောက်အအုံတချို့တိုးတက်ခဲ့ပေမဲ့ ငင်းချိုင်းလုပ်ငန်းစဉ်နဲ့အရက်ဘက်အဖွဲ့အစည်းတွေနဲ့ဆက်ဆံရေးကတော့နောက်ဆုတ်သွားတယ်လို့အခုလိုဆိုပါတယ
်။အရင်လက်ထက်တုန်းကတော့ကျမတို့ရင်ဆိုင်ခဲ့ရတာကအစိုးရရဲ့စစ်တပ်ပါ။ဒါပေမဲ့သူတို့မှကဂေပောက်တွေကအများကြီးရှိတော့အဲ့ဓာရီကိုတုံးပြီးအလုတ်ဖြစ်အောင်လုပ်ဖို့အတွက်အကူအညီတွေရခဲ့တယ်လေ။ဒါပေမဲ့အခု NLD အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေနောက်အဲ့ဒီကကျမတို့အရင်မိတ်ဆွေတွေကတော့များသောအားဖြင့်ကျမတို့ကိုကူပေါ်တောင်းမရတော့ပါဘူး
။ခွန်ကြာကဆက်ပြီး NLD အစိုးရအနေနဲ့ပြည်တွင်းစစ်ကြောင်းနေရဲဆွန့်ခွာထွက်ပြေးရသူတွေအိမ်ပြန်လာနိုင်ရေးအကူအညီမပေးလို့စိတ်ပြက်မိတယ်။ဒါပေမဲ့တိုင်းနာပါတီတွေတစုတစည်းတည်းအားကောင်းအောင်မဖွဲ့နိုင်ရင်တော့စေအုပ်ချုပ်ရေးပြန်ရောက်မှာဆိုလို့ NLD ကိုပဲမဲပေးနိုင်သေးတယ်လို့ထောက်ပြလိုက်ပါတယ်။ဒီချက်ကိုအမည်မဖော်လိုတဲ့တန်တမန်ကလည်းထောက်ခံပါတယ်သူကတိုင်းသားတွေအနေနဲ့ NLD အပေါ်စိတ်ပြည့်နေမှုကိုတိုင်းသားပါတီတွေအနေနဲ့အခွင့်ကောင်းယူပြီးမဟာမိတ်ဖွဲ့ဖို့လိုတယ်လို့အခုလိုထောက်ပြလိုက်ပါတယ
်ဒေါန်ဆန်းစုကြည်အနေနဲ့တိုင်းသားတွေရဲ့ဆန္ဒမဲကိုတော့တကယ်ကိုလက်လွတ်လိုက်ရပါပြီအရင်ဒီတိုင်းသားတွေတကယ်ယူဆခဲ့တာကတမတော်ဆိုရကိုအာနာကနေဆင်းသွားအောင်မျိုးဆက်တွေနဲ့ခြိပြီးတိုက်ခိုက်အောင်မြင်လာခဲ့တဲ့အချက်သားအစိုးရတခုရလိုက်ပြီအဲဒီတော့သူတို့အတွက်မဟာမိတ်ရှိလာပြီပေါ့နော်ဒါပေမဲ့ဘာမှမကြလိုက်ပါဘူးသူတို့တကယ်မြော်ဝါထင်ထင်တွေ့လိုက်ရတာကသူတို့ထင်ထားတာရဲ့စန့်ကျင်ဘက်ဖြစ်သွားတယ်လေ
နောက်တစ်ချက်ကတော့ထင်ရှားတဲ့နိုင်ငံရေးတက်ကြွသူတွေဥဆောင်တဲ့ပါတီသစ်ပေါ်လာတာပါဦးကိုကိုကြီးဥဆောင်ဖို့အလားအလာရှိတဲ့ရှစ်လင်းလုံးပါတီဟာ2020မှာဝင်ရွေးဖို့အတွက်မှတ်ပုံတင်ထားပြီးပါပြီစိုက်ဝင်ဆန်းကမကြသေးခင်ကပဲ NLD ဆိုးရအနေနဲ့ပြည်내တိုင်းစင်ဝင်ကြီးအပြောင်းအလဲတချို့ကိုလှုပ်ဆောင်ခဲ့ပေမဲ့အခုလိုလှုပ်ဆောင်ရမှာပါတီနဲ့ပွင့်လင်းမြင်သာမှုမရှိခဲ့ဘူးလို့ထောက်ပြလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းပါနိုင်ငံပေါင်း90မှာရှိနေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့နေရာတွေကအခက်အခဲကြုံတွေ့နေရတဲ့အတိုင်းဝိုင်းစုစုပေါင်းလူဦးရေတန်း80ကျော်အတွက်အသက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအကူအညီပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ 1.4 ဘီလီယံထိလိုအပ်နေကြောင်း IOM အဖွဲ့ကြီးကပန်ကြားလိုက်ပါတယ်လက်ရှိ IOM ရဲ့အကြီးမားဆုံးထောက်ပံ့မှုဟာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်ပေါင်း8သိန်းကျော်အတွက်ပေးနေတဲ့အကူအညီတွေဖြစ်ကြောင်း IOM ပြောခွင့်ရအမျိုးသမီးကလည်းပြောပါရယ်ဂျနီဗာ IOM ဌာနချုပ်ကနေ VOA သတင်းတောက်လီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကတော့ဒီလိုပါရှင
်ကမ္ဘာမှာပုံစံမျိုးစုံအနေအထားမျိုးစုံနဲ့ဖြစ်လာတဲ့အရေးပေါ်အခြေအနေတွေတိုးတိုးလာနေတာဟာအရင်ကတခါမှမဖြစ်ခဲ့ဘူးကြောင်းနိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်း IOM ကပြောပါရယ်ပဋိပက္ခတွေသဘာဝဘေးအန္တရာယ်တွေကြောင့်လူသန်းပေါင်းများစွာဟာသူတို့နေအိမ်တွေကနေမဖြစ်မနေဆွန့်ခွာထွက်ပြေးခဲ့ရကြောင်းနဲ့အဲ့ဒီတဲကလူအများပြားဟာသူတို့ဘဝရှင်သန်ရေးအတွက်ရုန်းကန်လှုပ်ရှားနေရကြောင်း IOM အဖွဲ့ကြီးကပြောပါရယ်အခုလို IOM အဖွဲ့ကြီးကလိုအပ်နေတဲ့ရန်ပုံငွေဟာအရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတသက်မဟုတ်ပဲအဲ့ဒီအထက်ပိုပြီးကျယ်ပြန့်ကြောင်း IOM ပြောခွင့်ရအမျိုးသမီး Olivia Hayden ကပြောပါရယ်ဒီရမုံငွေဟာလူတွေကိုသူတို့ခြေထောက်ပေါ်သူတို့ယက်တည်နိုင်ပြီးကောင်းမွန်တဲ့အနာဂတ်ဘဝပြန်ပြီးတည်ဆောက်နိုင်အောင်အကူအညီပေးဖို့ဖြစ်ကြောင်း Olivia Hayden က VOA ကိုပြောပါရယ
် It's not about giving people just cash assistance or giving them food aid. It's about helping them build
a ကျမတို့ကသူတို့ကိုကူညီပံ့ပိုးပေးတာကငွေကြေးထောက်ပံ့ရုံဒါမှမဟုတ်စားနပ်ရိက္ခာတွေပေးရုံတသက်မဟုတ်ပါဘူး။သူတို့ကိုကိုယ်ပိုင်စီးပွားရေးလုပ်နိုင်အောင်ပါအကူအညီပေးတာပါဆိုင်ဖွင့်ခြင်းတဲ့သူတွေကလည်းဆိုင်ဖွင့်ပြီးစီးပွားရှာနိုင်တယ်လို့လာမယ့်နှစ်တွေအတွင်းသူတို့ဖာသာသူတို့ရက်တည်နိုင်ဖို့ကိုယ်ပိုင်ဝင်ငွေရှာနိုင်ဖို့အတွက်လုပ်ပေးတာပ
ါဒါအပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုကြောင့်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်8သိန်းကျော်ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာ IOM ရဲ့အကြီးအမားဆုံးကူညီထောက်ပံ့ရေးလုပ်ငန်းရှိနေကြောင်းဟက်ဒန်ကဆိုပါတယ်တဘာဝပတ်ဝန်းကျင်စုပ်ယုပ်ရွံ့ရွေးမှုဘေးရင်ဆိုင်နေရတဲ့ထောင်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအတွက်လည်းဒီရန်ပုံငွေကနေအကူအညီပေးမှဖြစ်တယ်လို့သူကပြောပါရယ်။ IOM အဖွဲ့ကြီးကနေအခြားအဓိကအကူအညီပေးနေတဲ့နေရာတွေထဲမှာလီဗျာ၊ဆီးရီးယား၊တောင်ဆူဒန်၊ယီမန်၊ကွန်ဂိုနဲ့အီရတ်နိုင်ငံတို့ပါဝင်ကြောင်းဟက်ဒန်ကဆိုပါရယ်။ပဋိပက္ခတွေတဘာဝပတ်ဝန်းကျင်နဲ့တဘာဝဘေးအန္တရာယ်တွေကြောင့်ပြည်ရင်းမှာပဲအစုလိုက်အပြုံလိုက်ရွှေ့ပြောင်းနေထိုင်သူတွေရဲ့ဘေးဒုက္ခကိုဒီနိုင်ငံတွေအားလုံးမှရင်ဆိုင်နေရတယ်လို့လည်းပြောပါရယ်။နိုင်ငံပေါင်း90တွေကဒုက္ခအရောက်ဆုံးနဲ့အခြေအနေဆိုးနေသူတွေကို IOM ကအကူအညီတွေပေးနိုင်အောင်စူးစမ်းသွားမှာဖြစ်ကြောင်းသူကဆိုပါရယ်အထူးသဖြင့်အမျိုးသမီးတွေကလေးတွေနဲ့မတန်ဆွမ်းသူတွေမိသားစုကိုတဦးတည်းဥဆောင်နေရသူတွေနဲ့မိဘမဲ့ကလေးငယ်တွေအတွက်အသက်ပေးကယ်ဆယ်ရေးနဲ့ရေရှည်ပြန်လည်ထူထောင်ရေးရန်ပုံငွေရဲ့တဝက်ကိုထောက်ပံ့မှာဖြစ်တယ်လို့ IOM ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါရယ်ရှင်
ရရှိပါရှင် အနေဒီပါတီဦးဆောင်တဲ့ရက်သားအစိုးရတပ်တန်းထက်ဝက်နေပါရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်တော်စုအစိုးရအဖွဲ့ဝင်တွေထိုင်းနိုင်ငံပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်အထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3855 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကပြုဆိုပါရစေ
။အခုထုတ်လွှင့်နေတဲ့စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်နော်။ထိုင်းနိုင်ငံမှာအခြေစိုက်ပြီး Passport အတုတွေလုတ်ပေးနေတဲ့ပါကစ္စတန်နိုင်ငံသားတအုပ်ကိုဖမ်းဆီးလိုက်ပြီလို့ထိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပြောပါရယ်သူလုတ်တဲ့ passport အတုတွေကို IS အစွန်းရောက်အဖွဲ့ကလူတွေကိုတောင်မှရောင်းခဲ့ပွဲရှိတယ်လို့လဲဆိုပါရယ်အဲ့ဒီ passport အတုတွေကိုဝယ်တဲ့လူတွေဟာအထူးသဖြင့်ဥရောပနိုင်ငံတွေကိုတရားမဝင်ဝင်ရောက်ဖို့စ조사ကြသူတွေညာပါရယ် AFP သတင်းဆောင်မကိုအခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါ
အသက်52နှစ်အရွယ်မိုဟာမက်အစ်ဘာကိုစင်ကာပူနဲ့အိန္ဒိယ passport အတုတွေပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုအတုလုတ်တဲ့ပလိပြားတွေပလတ်စတစ်လောင်းဆက်တွေနဲ့အတူဘန်ကောက်ကရက်ကွက်တစ်ခုမှာဇန်နဝါရီလ14ရက်နေ့ကဖမ်းဆီးလိုက်တာပါသူဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအခြေစိုက်ပြီးအထောက်အထားအတုတွေကိုလုတ်ခဲ့တယ်လို့ထိုင်းလူဝင်မှုဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီးစူတီပေါင်းဝေါင်ပင်ကဘန်ကောက်မြို့တော်မှာတောက်ကြနေရလုတ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းနောက်တွေကိုပြောပါတယ်လူညုံရေးနဲ့လူဝင်မှုကြီးကြပ်ရေးအပေါ်ထိုင်းနိုင်ငံမှာစိုးရိမ်မှုတွေကြီးထွားလာနေပြီးပါစပို့အတုလုတ်တာမှာကျွမ်းကျင်သူတွေကိုပေါ်ထုတ်ဖမ်းဆီးနေတာပါပါစပို့အတုလုပ်ငန်းဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအကြီးအကျယ်ထွန်းကားနေခဲ့တဲ့ဒုစရိုက်လုပ်ငန်းတစ်ခုဖြစ်ပါတယ်အခုဖမ်းပြီးတဲ့အိကဘာဆိုရင်ထိုင်းနိုင်ငံမှာနေပြီးပါစပို့နဲ့ဗီဇာအတုတွေလုတ်လာတာ10နှစ်ကျော်နေပါပြီသူဟာ IS အစွန်းရောက်အဖွဲ့ကိုပါစပို့အတုတွေရောင်းနေတဲ့အုပ်စုတစ်ခုနဲ့အခြေအဆက်ရှိတဲ့သဘောမျိုးကာဝေးဝန်ကြီးပရာဝစ်ဝမ်ဆူဝန်ကဒီသတင်းပတ်အစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းတောက်ကြနေသတင်းစာရှင်းလင်းပွဲမှာတော့အဲ့ဒီအချက်ကိုတာဝန်ရှိသူတွေကခပ်ဖော့ဖော့ပြန်ပြောပြီးသူဟာဘယ်သူကိုမဆိုပါစပို့အတုလုပ်ရောင်းတဲ့စီးပွားရေးသမားတဦးသာဖြစ်တယ်လို့လူဝင်မှုအကြီးအကဲဒုတိယဗိုလ်ချုပ်ကြီးစူတီပေါင်းဝမ်ပင်ကပြောပါတယ်
။မာနနဲ့ကတည်းကတော့တယ်။ဒါကယောခွန်တကိပါအေးကောက်ပလီထိုင်းတဲ့ပုံအိုင်ရဲ့ကြာပြီးတော့မဆိုင်
IS အဖွဲ့ကိုပဲရောင်းတာမဟုတ်ပါဘူး။သူက IS အတွက်ပဲ passport တူလုတ်ပေးတယ်လို့လူတွေကထင်ကြပါမယ်။ဒါပေမဲ့သူကဝယ်ခြင်းနဲ့သူတိုင်းကိုရောင်းတာပါ။မှားတဲ့သူရှိရင်လုတ်ပေးတာပါပဲ။ဆိုတော့ဘယ်လိုလူမျိုးစီပဲဖြစ်ဖြစ်ရောက်သွားနိုင်ပါလဲ
။တကဘာလုံးက passport အတူတွေကိုတနည်းအားဖြင့်မှရနိုင်တဲ့ထိုင်းနိုင်ငံရဲ့အခမ်းကဏ္ဍပေါ့။2014ခုနှစ်ကမလေးရှားလေကြောင်းလေယာဉ်ခီးစဉ်အမှတ် MH370 ပျောက်သွားပြီးတဲ့နောက်ပြန်ပြီးအာရုံစိုက်လာကြတာပါ။ထိုင်းမှာအတုလုပ်ထားတဲ့ဥရောပပါစပို့တွေကိုကင်ထားတဲ့အီရန်နိုင်ငံသားနှစ်ဦးလည်းအဲ့ဒီလေယာဉ်ပေါ်မှာပါသွားတာကြောင့်ဖြစ်ပါတယ်။ဒီလုပ်ငန်းကိုအဓိကချုပ်ထားတာကတော့အီရန်နဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်ပြီးတောင်အာရှအရှေ့အလယ်ပိုင်းတို့အပြင်အဲ့ဒီထက်ဝေးတဲ့ဒေသတွေကလူတွေအထိအဲ့ဒီပါစပို့အတုတွေကိုဝယ်ကြတာပါ။ဖမ်းမိတဲ့ပါစပို့အတုတွေနဲ့ပတ်သက်ပြီးထိုင်းလူဝင်မှုကြီးကြပ်ရေးဒုတိယအကြီးအကဲဗိုလ်မှူးချုပ်အစ်တီပိုအစ်တီဆန်နိုရနာချိုင်ကအခုလိုပြောပါတယ်။
คือทางเลือกที่เนี่ยที่ได้เห็นสิงคโปร์เนี่ยสิงคโปร์เนี่ยเข้าได้หลายประเทศแต่ส่วนใหญ่นะครับ
အခုဖမ်းမိတဲ့ passport အတုအများပြားဟာစင်ကာပူ passport တွေပါအဲ့ဒီ passport တွေကနိုင်ငံတော်တော်များများကိုဝင်လို့ရတာကြောင့်ဖြစ်ပါတယ်ဒါပေမဲ့ order မှားလို့လုတ်ပေးတဲ့ passport အများစုကတော့ပြင်သစ်နဲ့အီတလီ passport တွေပါဘာကြောင့်လဲဆိုတော့အရှိအလေပိုင်းကလူတွေဟာပြင်သစ်တွေနဲ့ဆင်တော့အဲ့ဒီနိုင်ငံတွေကိုဝင်လို့ရတာကြောင့်ဖြစ်ပါတယ
် Iqbal ဟာ the doctor လို့သိကြတဲ့ဤရန်နိုင်ငံက passport အတုဆရာကြီးနဲ့အဆက်အဆက်ရှိတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲဒီ the doctor ဟာဘန်ကောက်ကရက်ကွက်တစ်ခုမှာ20နီးပါးနေထိုင်ပြီးဒုက္ခသည်တွေအလုရှာခြင်းသူတွေလူဆိုးကမ်းဝင်တွေကိုတကယ်အကြီးအသေးကောင် passport အတုတွေလုတ်ပြီးရောင်းခဲ့သူပါ။2016ခုနှစ်မှာသူ့ကိုဖမ်းမိလိုက်ခြင်းတုန်းက passport အတုလုပ်ငန်းရှင်နေရင်းမှာအောင်မြင်မှုကြီးအဖြစ်တာဝန်ရှိသူတွေကပြောခဲ့ကြပါတယ်။ဒါပေမဲ့လည်းသူ့နေရာမှာတခြားအတုလုပ်တဲ့လူတွေဝင်လာတာပါပဲ။ထိုင်းနိုင်ငံဟာနိုင်ငံအတော်များများကလူတွေကိုဗီဇာမလိုဘဲဝင်ခွင့်ပြုထားပြီး မြန်မာ၊လာအို၊ကမ္ဘောဒီးယားနိုင်ငံတွေနဲ့မိုင်မောများစွာနေဆက်ချင်းထိစပ်နေပြီးတော့အရှိတောင်အရှောက်မှာအဝင်ထွက်အများဆုံးအချက်အချာနေရာတစ်ခုပါ။အဲ့ဒီအနေအထားကြောင့်ကိုပဲလူနဲ့ရှားပါတော်ရိုင်းထွက်ကုန်တွေကနေမူရစီဝါလက်နက်ခဲရံနဲ့ကြောက်မြေရတနာတွေအထိပေါင်ခုကူးတဲ့နိုင်ငံစုံကရာဇဝတ်ခိုင်းတွေမျက်စိကျတဲ့နိုင်ငံလဲဖြစ်နေတာပါခင်ဗျာ
။ကိုကြကြသိမ်းပါရှင်။လက်တလောကောက်ယူရရှိထားတဲ့လူထုသဘောထားစစ်တမ်းတွေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလူထုအကြသဘောထားစိတ်ဝမ်းကွဲပြားဇေတူဖြစ်တယ်လို့သဘောထားမှတ်ချက်ပေးတာကိုတွေ့ရပြီးတော့ပထမနှစ်အကုန်ပိုင်းသမ္မတရဲ့ဆောင်ရွက်ချက်တွေကိုအကဲဖြတ်ရမှာလဲအရင်သမ္မတတွေနဲ့ဘယ်တော့ငါးနဲ့မှမတူအောင်အနည်းဆုံးအဆင့်39ရာခိုင်နှုန်းကိုရောက်ခဲ့တယ်လို့ Goal Up စစ်တမ်းကဆိုပါတယ်။ Trump ရဲ့အမာဂန်နယ်မြေကယ်လီဖိုးနီးယားပြည်နယ် Lassen KI ကိုတွားရောက်ခဲ့တဲ့ VOA သတင်းတောက် Mike O'Sullivan ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါရှင်။
နီဗာရာပြည်နယ်နဲ့ကယ်လီဖိုးနီးယားပြည်နယ်အရှေ့မြောက်ဒေသကဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကတော့2016ခုနှစ်ရွေးကောက်ပွဲအတွင်းသူတို့ရဲ့ရွေးချယ်မှုကမှန်တယ်လို့ပြောပါရယ်ထရမ့်ကိုအမာခံထောက်ခံသူ Jeff Hampel က
I think Trump's doing a fantastic job and I applaud him
ထရမ့်လုပ်နေတာတွေဟာအရင်ထိရောက်တယ်လို့ထင်ပါတယ်သူစီရိုက်သဘာဝကိုလည်းကျွန်တော်ကြိုက်ပါတယ်သူလိုသာတတိမကောင်းရင်အခုချိန်ဆိုအဲ့နေရာမှာရှိနေမှာမဟုတ်တော့ပါဘူး
ဒေသခံတွေကစီးပွားရေးကြဆင်းနှိမ့်ခွင့်နေမှုနဲ့အစိုးရရဲ့လူမှုဝန်ဆောင်မှုလုပ်ငန်းတွေအတွက်ရန်ပုံငွေရှော့ချတာမျိုးကြောင့်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။ Susan Veil မျိုးကနောက်ဆုံးကြံနေတဲ့တစ်ခွဲဆက်ဟာဆိုရင်လေလွန်ခဲ့တဲ့10နှစ်လောက်ကတည်းကပိတ်ပစ်ခဲ့ရတာပါ။ Radio အစီအစဉ်ကြေညာသူတဦးဖြစ်တဲ့ Chris Montgomery က Trump ရဲ့ဂရီကိုတွေကိုယုံကြည်ခဲ့တယ်လို့ပြောပါရတယ်
။ His message was hey we're going to take care of the little guy.I'm concerned. Yeah, I think that really resonated.
ရန်ဝဲရီအကျိုးစီးပွားအတွက်လှုပ်ပေးမယ်လို့သူကပြောခဲ့တာကြောင့်ဒီစကားဟာဝေးလံခေါင်းတည်တဲ့ဒေသမှာနေထိုင်နေရတဲ့အပြစ်ပေကံကျွန်တော်တို့လိုလူတွေအတွက်တော့အားတက်စေခဲ့တယ်လို့ထင်ပါတယ
်။ Student kilometer 12000ကျော်ကျဲတဲ့ lesson ခရိုင်ဟာတောတောင်ထူရက်ပြီးတော့မြင်းချောင်းတွေပေါ်ပါတယ်။အချင်းတောင်3000ကအချင်းသား9000အပါအဝင်လူဦးရေ3100လောက်နေထိုင်နေကြတဲ့အဲ့ဒီဒေသတွင်းနေထိုင်သူ60ရာခိုင်နှုန်းဟာအစိုးရကအလုပ်ပေးခန့်ထားသူတွေဖြစ်ပြီးနေမြေရဲ့60ရာခိုင်နှုန်းကိုအစိုးရကပိုင်ပါတယ်။ Lesson College ကနိုင်ငံရေးသိပ္ပံသင်ကြားသူ Tony Paulson က
100% redneck conservative
ဒီဒေသမှာနေတဲ့လူမျိုးတရားရာခိုင်နှုန်းစလုံးကတမျိုးကြလမ်းစဉ်သမားတွေဖြစ်ပြီးတော့ဘာသာရေးအလွန်ကန့်ဆိုင်ကြတယ်လေ
ဒီဒေသကမဲပေးသူထောက်ဝက်လောက်ဟာလဲ Republican တွေဖြစ်ကြပြီး၅ယောက်မှာတစ်ယောက်က Democrat ဒါမှမဟုတ်ရင်ပါတီနောက်ခံမရှိသူဖြစ်ပါတယ်အားလုံးက Trump ကိုကြိတ်နှက်တတ်တာမဟုတ်ဘူးလို့လဲဆိုပါတယ် Lesson College ကအင်္ဂလိပ်စာသင်ကြားသူ Charles Eschenbach က
I'm really frustrated with it. I feel like he is working to divide the country.
တိုင်းပြည်မှာစိတ်ဝင်ကြောက်လို့လုံနေတယ်လို့ခံစားရတယ်သူတယောက်တည်းမဟုတ်ဖယ်နဲ့အစိုးရဌာနတွေကိုဥဆောင်မဲ့သူရွေးချယ်ခန့်အပ်တာနဲ့ပတ်သက်ပြီးတော့လေနိုင်ငံရဲ့အနာဂတ်အတွက်အထူးစိုးရိမ်ပါတယ
်။ Washington ကရှုပ်ထွေးလာတဲ့အခြေအနေတွေကို Trump ကရှင်းပြနေတာလို့မြင်ကြသူတွေလည်းရှိပါတယ်။ Trump ကိုထောက်ခံသူ David Montgomery က
He's staying on point. He's doing things maybe not as fast as
သူကအရေးကြီးတာတွေကိုပဲလုပ်နေတာပါ။လိုအပ်တဲ့ကူညီပံ့ပိုးမှုတွေမရတာကြောင့်ခက်မြန်မြန်မဆောင်ရွက်နိုင်ပေမဲ့လို့လေသူ့ကိုအမာခံထောက်ခံတဲ့သူတွေရှိတယ်ဆိုတာကိုယုံပါတယ်။နောက်တစ်ချိန်သူ့ကိုပဲမဲပေးဦးမှာလေ
။လူဝင်မှုကြီးကြပ်ရေးအခွင့်အရေးပြောင်းလဲရေးနဲ့အစိုးရပိုင်းမြေတွေကိုပုတ်ကလေးကငှားရင်ရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ Trump ဟာသူတက်နိုင်တဲ့လောက်ဆောင်ရွက်ခဲ့တယ်လို့ယူဆသူတွေလည်းရှိပါတယ်။ College ကျောင်းသား Christopher Cole က
I wish he would stay off Twitter. I think sometimes he has a tendency.
Twitter မသုံးစေချင်ပါဘူး။တခါလေသူဟာမဆိုင်တာတွေကိုပြောတတ်လေရှိပေမဲ့သူလုံမယ်လို့ပြောထားတာတွေကိုသူလုံနေတယ်လို့ထင်ပါတယ်
။ San Francisco မှာပဲဖြစ်ဖြစ် Washington မှာပဲဖြစ်ဖြစ် Trump ဟာသူပေးထားတဲ့ဂရီတွေကိုအကောင့်ထဲပေါ်ဆောင်ရွက်နေသူလက်ဆန်းခရင်အတွင်းမှာလည်းပဲကူညီထောက်ပံ့ပေးနေသူဖြစ်တယ်လို့အဲ့ဒီဒေတာကမဲဆန္ဒရှင်တွေကပြောကြပါတယ်ခင်ဗျာ
။ကိုအောင်အောင်ပါရှင်။မကြခင်ထုံးလွှင့်မဲ့အမျိုးသမီးကဏ္ဍမှာတော့အုံနောက်နဲ့အာယုံကျော်ဆိုင်ရာပါရဂူဘွဲရမက်တီရီလင်းနဲ့ဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုထုံးလွှင့်မှုရှိပါတယ်။ဒါပြင်သိပ္ပံနဲ့နီးပညာအစီအစဉ်ကိုလည်းတင်ဆက်မှာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုံးလွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
ဒီအုံနောက်နဲ့သက်ဆိုင်တဲ့သူတေသနာမှာကျမတို့မသိရရအများကြီးရှိသေးရပေါ့နော်ဒီမေးစရာမေးခွန်းတွေအများကြီးရှိသေးတယ်
ဒါကတော့အုံနောက်နဲ့အာယုံကျော်ဆိုင်ရာပါရဂူဘွဲရမက်သီရီလင်းနဲ့ဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရဖို့ရှိပါတယ်။တခါသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာနဲ့ဒေါက်ခင်မျိုးသက်တို့ကကောက်နှုတ်တင်ပြမှာပါရှင
်။အစ်တောင်အာရှစင်ဆာဖြတ်တောက်မှုလင်းလင်းမြန်းမြန်းအချိန်မြင့်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့The diplomat ma Nitin Kulkarni da tha u zo tin pya lo ba de. Pip pin khan ya de internet website a ye atwa ha si daw a sha nang ngan ni ma mya pya la ni ba de. Data rin tadin lut la khwin cha sin la ni jin ye a sei pain ta khu bae phit ba de. Lu mu kun ye ye da phaw pya mu lo yang phan si khan ya de lu a ye atwa a ya da a ye atwa le bae pu mu mya pya la ni ba de. Freedom House အဖွဲ့ရဲ့2019အကုန်ထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရအစ်တောင်အစဒေတာကစစ်နိုင်ငံကိုလေ့လာတဲ့အထက်ခုနှစ်နိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကျဆင်းသွားခဲ့တယ်လို့ဆိုပါရယ်အခုဆိုရင်ဖိလစ်ပိုင်တနိုင်ငံနဲ့သာလျှင်စင်ဆာဖြတ်တောက်မှုအကန့်အသတ်နဲ့သာရှိတဲ့အတွက်လွတ်လပ်ဆုံးလို့ဆိုနိုင်ပါတယ်ဒါပေမဲ့အစိုးရထောက်ခံတဲ့ရေးသားမှုတွေသတင်းသမားတွေတက်ကြွလှုပ်ရှားသူတွေကိုပိတ်မှတ်ထားတိုက်ခိုက်ရေးသားမှုတွေရှိနေတဲ့အတွက်စိတ်အားရစရာတော့မဟုတ်လှပါဘူးဒီနိုင်ငံရဲ့အနောက်စိတ်ပြက်စရာအကောင်းဆုံးကတော့မြန်မာနိုင်ငံပဲဖြစ်ပါတယ်။ပထမဆုံးလွတ်လပ်ပွင့်လင်းတဲ့ရွေးကောက်ပွဲနဲ့ NLD အစိုးရတက်လိုက်ပြီးတဲ့နောက်ပိုင်းမှာပူလို့တောင်အခြေအနေကျဆင်းသွားနေတယ်လို့သတ်မှတ်ခံထားရပါတယ်။အဓိကကတော့မမှန်မကန်တဲ့သတင်းရေးသားမှုတွေ fake news တွေမကြတိမိကသတင်းသမားတွေကိုဖန်ဆီးခဲ့တာတွေကြောင့်ဖြစ်ပါတယ်။2017 2015ဦးသိန်းစင်အစိုးရလက်ထက်မှထက်အခုခါအခြေအနေပုံမကျဆင်းနေတယ်လို့အစ်တောင်အာရှ Press Alliance အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Ed Lagaspi ကဆိုပါတယ်အစ်တောင်အာရှမှာပိုပြီးအာဏာရှင်ဆန်တဲ့အစိုးရတွေအုပ်စုနေတဲ့လာအိုနိုင်ငံထိုင်းနိုင်ငံကမ္ဘောဒီးယားဗီယက်နမ်နဲ့စင်ကာပူတို့မှဆိုရင်အစိုးရထိန်းချုပ်မှုပုံမများပြလာပြီးလူမှုကွန်ရက်မှာရေးသားမှုတွေကြောင့်ဖန်ဆီးမှုတွေလည်းပုံမတွေ့လာရပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်ကပဲဒီအစ်တောင်အာရှဒေသဟာစီးပွားရေးတည်ငြိမ်မှုနဲ့အာဆီယံအဖွဲ့ရဲ့ညီညွတ်တဲ့လှုပ်ဆောင်မှုတွေကြောင့်ကမ္ဘာပေါ်မှာဆန်ထားရတဲ့ဒေသတခုဖြစ်ခဲ့ပါသေးတယ်။ဒီမိုကရေစီလည်းပုံမူကျပြန့်လာခဲ့တာပါ။ဒီလိုအခြေအနေတွေဆက်လက်ကြီးထွားခိုင်မာစေဖို့အတွက်ဆိုရင်အင်တာနက်ဟာအဓိကအခက်ကဏ္ဍပါဝင်နေတယ်ဆက်သဖြင့်ရေးသားထားပါရခင်ဗျာ
။မူရစေဝါအများဆုံးဖြည့်ဆည်းပစ်တယ်လို့မြန်မာနိုင်ငံရဲ့အပြောဟာတကယ်တမ်းဘာအဓိပ္ပာယ်ဆောင်နေတယ်လဲဆိုတဲ့သူ့အမြင်ဆောင်းပါးကို The Development မှာဖတ်ရပါတယ်။မြန်မာနိုင်ငံဟာမူရစီဝါနဲ့ပတ်သက်ပြီးကြီးမားတဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့စိန်ခေါ်မှုတွေအများကြီးကိုကြုံနေရတယ်လို့ဆိုပါတယ်။အရင်ကတည်းကတိကျတာကတော့မြန်မာဟာအရှိတောင်အာရှကနာမည်ကြီးရွှေတရိကံနယ်မြေထဲမှာရှိနေပြီးကမ္ဘာအကြီးဆုံးမူရစီဝါထုတ်တဲ့ဒေတာအဖြစ်ရှိနေစေပါ။မူရစီဝါပြဿနာကိုဖြေရှင်းဖို့အတွက်မြန်မာအစိုးရကဇက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပြီးပစ္စည်းသိမ်းလူဖမ်းရုံနဲ့မကဘဲနိုင်ငံတော်အဆင့်မူဝါဒတွေပါချမှတ်ပြီးနိုင်ငံတကာနဲ့ပါအတူလက်တွဲပြီးနှိမ်နင်းခဲ့တာပါတဲ့။ဒါပေမဲ့လှုပ်ရှားတွေကအများကြီးကြံနေသေးဖြစ်ပြီးအဲ့ဒီတည်းမှာအခုလှုပ်ဆောင်နေမှုတွေဟာမူရပြဿနာအတွက်လောက်ရမဲ့ခြေလန်းအစပဲရှိပါသေးတယ်။တကယ်လှုပ်ဖို့လိုနေတာကရှေးဆွဲသူတွေပြန်ပြီးနလန်းထူလာအောင်အရင်နှီးတွေပိုးပြီးချပေးဖို့အပြင်ရှမ်းနဲ့ကချင်ပြည်နယ်တွေကတိုက်ခိုက်နေမှုတွေနဲ့အဂတိလိုက်စားမှုတွေလိုပြဿနာမျိုးတွေကိုပါကင်တွယ်ဖို့ပါလို့ဆိုပါတယ်။ဒီလိုတကယ်ကင်တွယ်ရမယ်ကိစ္စတွေကိုမလုပ်ဘဲဘလောက်များများသိမ်းဆည်းရမည်လဲ။လူဘက်နဲ့ဖမ်းမိတဲ့ဆိုရာတွေကိုအကြီးအကျယ်တင်ပြပြီးတန်းရာပေါင်းများစွာတန်းတဲ့မူရစီတွေကိုမိရှို့ပြနေတယ်လို့ဝေဖန်ပါတယ်။ဒ ကျေးဇူးပရင်းနေဖြက်စီးဖြစ်တဲ့မူရစေတန်ဖို့ဟာဆောက်ဆက်ခွန်တစ်နှစ်လုံးဖမ်းမိတာရဲ့၅ပုံ၃ပုံစာရှိနေတာပါတချိန်ထဲမှာပဲအခုလိုမူရစေတွေမိတင်ရှုပ်ပြနေုံနဲ့မပြီးပဲဖြည့်ရှင်းမှုလိုနေသေးတဲ့ပြဿနာရဲ့အကြီးမားပုံကိုရောအများကြီးကြံနေသေးတဲ့လှုပ်ရှားလှုပ်တွေကိုပါတိဖို့လိုအပ်တယ်လို့ထောက်ပြထားပါတယ်
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ
ဒီနေ့မြတ်တွေတင်ပြမယ့် idiom အတုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit ထိတာရိုက်တာ the theground, ground, the ground ကတော့မြေကြီး running, running ကတော့ပြေးတာကိုဆိုလိုပါတယ်။စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်။ idiom ဆိုရဲ့ the white ဒီဘက်ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။လူတူဦးဟာခြေချပြီးဟေးဆိုတာနဲ့စံတဘွားမလုံနေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလို့ရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရရှိများစဉ်းစားပဲကြည့်နိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတွေကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါလေတဲ့နန်ရီဘာရီပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် We need someone who can hit the ground running a person who needs no training
စမစားရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါလေအဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါလေ
ဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါရှင်။သိပ္ပံပညာဟာတာမန်အားဖြင့်အမျိုးသားတွေအာတန်နဲ့ဘာသာရပ်လို့ယူဆရပေမဲ့အမျိုးသမီးတွေလည်းသိပ္ပံပညာမှာထူးချွန်နိုင်ကြတာပါ။သီရီလင်းဟာအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာရှိတဲ့အော်ဂတ်စတာတက္ကသိုလ်မှာအုံနောက်နဲ့အာယုံကျော်ဆိုင်ရာပါရီဂူဘွဲ့ကိုပြီးခဲ့တဲ့နှစ်ကရရှိခဲ့ပါတယ်။သိပ္ပံပညာကိုအထူးပြုလေ့လာရမှာသူ့ရဲ့ပညာသင်ကြားမှုအတွေ့အကြုံတွေနဲ့ပတ်သက်လို့သီရီလင်းကိုဆက်သွယ်မေးမြန်းခဲ့တာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကတင်ပြမှာပါရှင
်ဒီကဂျော်ဂျီပီနီရှိအဂတ်စတာတက္ကသိုလ်မှာ Neuroscience ကိုဦးနှောက်နဲ့အာယုံကျော်သိပ္ပံပညာရမှာပါရဂူဘွဲ့ပြီးခဲ့တဲ့နှစ်ကပေါ့2019ခုကရရှိခဲ့တယ်လို့သိရပါတယ်သိပ္ပံပညာနဲ့ပတ်သက်လို့အမျိုးသမီးတွေနေပါနေတဲ့အချိန်မှာအထူးသဖြင့်ဦးနှောက်နဲ့အာယုံကျော်ဆိုတာသိပြီးတော့လည်းခက်ခဲနေနေတဲ့ပညာရဖြစ်တဲ့အတိုင်းသိပ္ပံပညာကိုသီရိအနေနဲ့ဘယ်လိုစစိတ်ဝင်စားလဲဆိုတာကိုပြောပြပေးစီချင်ပါတယ
်ဒီ American ပြည်သူ့ကိုစပြောင်းလာတဲ့အချိန်မှာအမဆယ်ရန်နေစပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆယ်ဝင်လာပြီးတော့ဒီတက်တော့လည်းရောက်တော့ undergrad ပေါ့နော် undergrad လည်းရောက်တော့ science အကြောင်းနေပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေတကင်းနေတယ်မှာပါတာတို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲ့ဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ဒါဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလုပ်ဖြစ်တယ်ပေါ့နော်လုပ်ဖြစ်ပြီးတော့နောက်ဒီ grad school ကိုဒီ neuroscience program ကိုရှောက်ဖြစ်သွားတာပေါ့နော
်အဲ့ဒီ neuroscience ပေါ့နော်အထူးသဖြင့်လူအုံနောက်နဲ့ပတ်သက်ပြီးသီရိကပါရဂူဘွဲ့အထိလေ့လာစီးပူးခဲ့တယ်ဆိုတော့နည်းနည်းရှင်းပြပေးပါလားရှင်ဘယ်လိုလေ့လာခဲ့သလဲဘယ်လိုသူတေသနာတွေပြုစုခဲ့သလဲဆိုတာပေါ့နော
်ဒီအုံနောက်နဲ့သက်ဆိုင်တဲ့သူတေသနာမှာကျမတို့မသိရရအများကြီးရှိသေးရပေါ့နော်ဒီမေးစရာမေးခွန်းတွေအများကြီးရှိသေးတယ်ဒါပေမဲ့ဒီကျမရဲ့အဓိကအခုလေ့လာနေတာကတော့ဒီစိတ်ရောဂါတစ်မျိုးပေါ့နော် schizophrenia ဒီဘမလို့ပြန်ရလို့ရှင်တော့ဒီစိတ်ပစင်ကလျာဖြစ်တယ်လို့ပြန်ရမှာပေါ့နော်အဓိကကဒီအုံနောက်ထဲမှာအချင်းချောလို့ရှင်ရင် brain cells နှစ်မျိုးရှိတယ်တစ်ခုက excitatory and နောက်ထပ်တစ်မျိုးက inhibitory ဒီ neurons တွေပေါ့နော်ဒီ brain cells တွေတစ်ခုနဲ့တစ်ခု communicate လုပ်တဲ့အချိန်မှာဒ ီ accessory neuron เนี่ยဒီ information ကို cells တစ်ခုကနေတစ်ခု information flow သူကတာဝန်ယူရပေါ့เนาะဒီ inhibitory neuron เนี่ยအဲ့ information ကိုချိန်ပေးတာပေါ့เนาะချိန်ပေးတာမှာဒီကြီးရယ်အခုလိုမျိုးဒီစိတ်ယောဂလိုမျိုးဒီစိတ်မမှန်ဘူးဆိုလို့ရှိရင်အဲ့ဒီ balance အချိန်အစကပြတ်တာပေါ့เนาะအဲ့ balanceမရှိတော့ဒီကျမရဲ့ research ကတော့ဒီမွေးခင်အချိန်ကနေစပြီးတော့ဒီအရွယ်ရောက်တဲ့အချိန်ပေါ့နော်ဒီ different အဲ့ developmental stage ဆီမှာဒီ inhibitory system ကပါချစ်လဲဆိုတာကိုလေ့လာတာပေါ့နော
်ဆောစောကတိတိပြောတယ်အထူးပြုလေ့လာခဲ့တဲ့စိတ်ကစဉ်ကလျားဖြစ်တဲ့ schizophrenia ယောဂနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
ဒီယောဂကပြောရလို့ရှိရင်ဒီ symptom က3ခုခွဲလို့ရတယ်ပေါ့နော်တခုကကြတော့ဒီ hallucination positive symptoms လို့ခေါ်ရတယ်။ positive ဆိုတာကကိုအတန်နေကြားတာတို့မရှိတာတွေမြင်တာတို့အဲ့လိုမျိုးပေါ့နော်။ပြီးရင်မဟုတ်တာကိုယုံကြည်ရအဲ့လိုမျိုး။ပြီးရင်နောက်တစ်ခုက negative symptoms ဆိုတဲ့ symptoms တွေကကြတော့လူတွေနဲ့မဆက်ဆံနေတာ၊ပြီးရင်မကြိုးစားနေတာ၊စိတ်ဓာတ်ကျတာအဲ့လိုမျိုးတွေ symptoms တွေလည်းရှိရယ်။အိမ်မပြောတာအဲ့လိုမျိုးပြီးနောက်တစ်ခုက cognitive symptoms cognitive symptoms ဟာကြတော့ဒီမမှတ်မိတာတတိမိတာတို့တကယ်ဘယ်လိုပြောမလဲဆုံးဖြတ်ချက်ချတာတို့မချနိုင်တာအဲ့လိုမျိုးဒီ executive function တွေမှာမလုပ်နိုင်တာပေါ့နော်အဲ့လိုမျိုး symptoms 3ခုရှိပါတယ်ဒီယောဂကမျိုးရိုးဒီဇိုင်း gene တွေမှာလည်းပြဿနာရှိရယ်ပြီးရင်တောင်းဝန်းကျင်ကလည်း effect ဖြစ်တယ်ပေါ့နော်ဒီယောဂကိုဖြစ်စေရယ်ပေါ့နော်နောက်ခုစလုံးပါပါတယ်ဒါမှမဟုတ်အဓိကကတော့ genetic မျိုးရိုးဗီဇာ gene ပေါ့နော
်ဟိုနောက်တစ်ခုစိတ်ဝင်စားတာလေဒီလိုပါရဂုပွဲယူတဲ့နေရာမှာဒီအဆင့်ဆင့်ပေါ့နော်စံမွဲပြေးတာတို့ဒီသူတည်တနာပြည့်စုံတာတို့အဲ့ဒီစနစ်ကလေးပေါ့နော်နည်းနည်းရှင်းပြပေးပါလားရှင
်ဒီပါရဂုပွဲအကြောင်းရှောက်ဖို့ဆိုတာဒီမှာ GRE စာမေးပွဲဖြေရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှန်နဲ့ကိုဒီ undergrad grade စီပေါ့နော်အမှန်နဲ့တိုက်တဲ့အကြောင်းရှောက်ပေါ့နော်ပြီးရင်ဒီသူတွေကလည်းပတ်သက်တဲ့အလုံးမျိုးလုပ်ဖို့လို့ရှိရင်လည်းအဲ့ဒါအများကြီးအထောက်အကူရပါတယ်ပိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုအကြောင်းဝင်ဝေးရပြီဆိုလို့ရှိရင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့သက်ဆိုင်တဲ့အတန်းတွေတက်ရတယ်ပထမနှစ်ပြီးလို့ရှိရင်တော့အားစုကဒီကိုယ့်ရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုယ်နဲ့သက်ဆိုင်တဲ့သူရဲ့ပနာကိုအလုံးလောက်တာပါပဲဒီပါကွဲရဖို့ဆောင်းမေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆောင်းမေးပွဲဖြေရတယ်အဲ့ဒီဆောင်းမေးပွဲအောင်ပြီဆိုလို့ရှိရင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲ့ဒီဆောင်းမေးပွဲကအရေးကြီးဆုံးပေါ့အဲ့ဆောင်းမေးပွဲပြီးလို့ရှိရင်ကိုယ့်ရဲ့ဒီကနေလောက်တဲ့ thesis ကိုပေါ့နော်ပြန်လောက်ရတယ်ပြန်လောက်ပြီးအဲ့ဒီ thesis ကို defense လောက်ရတယ် defense လောက်တဲ့ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ် thesis committee ဆိုလို့ရှိရင်ကျောင်းကကိုနဲ့သက်ဆိုင်တဲ့ professor 5ယောက်အဲ့ဒီ committee မှာပါတယ်ပေါ့နော်အဲ့ဒီ professor 5ယောက်ကကိုယ့်ရဲ့ thesis ကို monitor လောက်ရတာပေါ့နော်ကိုလောက်ထားတဲ့ဒီကနေကိုဒီဆရာကြီးကျောင်းကကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှိရင်မိကုန်းနေမိမယ်ကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့ argue လုပ်ခြင်းနေဆိုလဲသူတို့နဲ့ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှိရင်တော့ဒါပါရဂူပဲရတယ်ပေါ့နော
်တိရိက2015ခုနှစ်မှာတိရိတို့ဌာနမှာသူတည်တနာထူးချွန်စုကိုလည်းရရှိခဲ့တယ်ဒါပြင်ဦးနှောင်းနဲ့အာယုံကျော် retreat အဖွဲ့ကော်မတီမှာပေါ့နော်အဲ့ဒီမှာလဲအကြောင်းသူတူအနေနဲ့ဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခုလိုပေါ့နော်ဒီမြို့သားကြီးကြီးစိုးတဲ့ဒီသိပ်ပံပညာရပ်မှာပါရဂူဘွဲရရှိခဲ့တဲ့အထီးပေါ့နော်ထူးထူးချွန်ချွန်ကိုစူးစမ်းခဲ့တာနဲ့ပတ်သက်ပြီးတော့မြို့သမီးတွေအနေနဲ့ပေါ့နော်ခုလိုပါရဂူဘွဲထိလေ့လာဖို့အတွက်ကဘယ်လိုအခက်အခဲတွေရှိမလို့ထင်ပါလဲရှင်
အဓိကဒီလမ်းကြောင်းရွေးပြီးသွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အများကြီးပေးရပါတယ်ဒီသူသနာလက်တွေ့လောက်ရတာလက်ထဲမှာအချိန်ကြီးအများကြီးအလုံးလောက်ရတယ်ဒါသူသနာဆိုတော့ကိုရမယ် result ကလည်းမတည်ကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပ င်မန်းတာနဲ့ပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြရလို့ရပေါ့လို့ရဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ညော့တာပေါ့အခုလို့အရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းမဲ့ပါဖြစ်လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career ကို affect ဖြစ်နိုင်တာပေါ့
နောက်ဆုံးအနေနဲ့ကျွန်မမြင်ချင်တာက TV လေ့လာခဲ့တဲ့စိတ်ယောဂတွေပေါ့နော်ဒီမြန်မာနိုင်ငံမှာဒီစိတ်ယောဂနောက်ဆိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပြောချင်တာကတော့အခုမြန်မာပြည်မှာပေါ့နော်အခုချိန်ထိစိတ်ယောဂနဲ့တက်ဆိုင်တဲ့ယောဂရဲ့ပြဿနာတွေဒီစိတ်ကျန်းမာရေးတွေကိုတိတ်ပြီးတော့အရေးမထားမိတယ်လို့ထင်တယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဒီစိတ်အထူးကုဆရာမစီသွားရဆိုတာကလူအများစုကရိုးရိုးဆရာမစီနေမကောင်းလို့သွားတယ်လို့ပဲ normal ဒါပေမဲ့မြန်မာပြည်မှာကျတော့အဲ့လိုမျိုးအတိုင်းဝိုင်းကြောင့်ဒီ traditionally ဒီဆေးယောဂတွေရှိတယ်ဆိုတာကိုသိပြီးတော့လက်မခံကြဘူးပေါ့နော်စိတ်တက်ကြရဲဆိုလို့ရှိရင်ဘယ်သူမှဆေးအောင်ဝင်စီမသွားကြဘူးအကူအညီမလိုချင်ဘူးပေါ့နော်ဒါမျိုးတွေဒီဆေးယောဂတွေရှိရဲဒီစိတ်ကျန်းမာရေးကအရေးကြီးရဲဆိုတာကိုဗမာပြည်မှာအရေးထားဖို့လိုရဲပေါ့နော်တကယ်ပြောရရင်တော့အခုအချိန်မှာဗမာပြည်မှာအခြေခံလိုအပ်ချက်တွေဒီတဲ့ပေါ့နော်ဒီကဒီဆေးယောဂရေရေးထားဖို့တဲ့ဒီထက်ပိုပြီးအရေးကြီးတဲ့တခြားကိစ္စရေအရင်ဖြေရှင်းဖို့လိုရဲဆိုတော့အဲ့ဘက်ကတော့မရောက်သေးဘူးပေါ့နည်းနည်းဝေးသေးတယ်ဒါပေမဲ့အဲ့အမျိုးရေတည်ထားဖို့တော့လိုပါတယ်ဒီကအခုချိန်မှာပေါ့နော်နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရတဲ့အချိန်မှာဒီတခြားနိုင်ငံတွေမှာဘယ်လိုရှိရဲဆိုတာကိုတည်ထားဖို့လိုပါတယ်ပြီးရင်အဓိကအစပိုင်းမှာအတူယူဖို့ပေါ့နော်အဲ့ရန်ရေးကြည့်ပါတယ်
cause it only serves to make me more dollar latan tin set de amyo thami kana ba shin aku ro sane ne ne khin nai thong lwe ni de naw the apat sin kana de khu phit de taip ban ne ni pinya ko dr kim myo tat ka tin set ma ba shin
shin nyam ma min dwe let tek de ka ye sha ba de niya ri maစိုက်ပျိုးသီးနှံဖြစ်ထွန်းစီဖို့အတွက်ရည်ရွယ်ပြီးဆယ်မြောင်းတာတမန်တွေကိုတိဆောက်ခဲ့တယ်လို့အခုဒီလဲတိဆောက်ကြစေပါအခုလိုတာတမန်တွေတိဆောက်မှုကြောင့်တဘာဝဝင်းကျင်ထိခိုက်ပျက်စီးနိုင်တာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါတကယ်တော့ရေကိုလိုအပ်တဲ့နေရာမှာလိုသလိုသုံးနိုင်ဖို့ဆယ်ရီတာတမန်တွေတိဆောက်တာဖြစ်ပေမဲ့ထိခိုက်မှုတွေလည်းရှိနိုင်တယ်လို့အင်ဂျင်နီယာဘူမိပညာရှင်ဦးသိမ့်ပိုင်ကပြောပါတယ်
။ဆယ်မြောင်းတာမှန်နေဒီဆောက်ရတဲ့ရည်ရွယ်ချက်ကတော့ဒီမှာဥဆုံးကဒီစိုက်ပျိုးရေးလုပ်ငန်းတွေအတွက်ရည်သွင်းစိုက်ပျိုးဖို့ဒုတိယအနေနဲ့ရည်ရလျက်စစ်ထုတ်ယူဖို့တတိယအနေနဲ့တော့ဒီကျေးလက်နဲ့မျိုးနေပြည်သူလူထုတွေအတွက်တောက်သုံးရည်ဖြန့်ဝေပေးဖို့နဲ့တချို့ရည်ကြီးရည်လျံတဲ့နေရာတွေမှာဒီရည်ကြီးရည်လျံမှုတွေကိုကာကွယ်ထိန်းသိမ်းဖို့ဆိုတဲ့ဒီတကယ်ကိုအမှုနဲ့ရည်ရွယ်ချက်တင်တဲ့ဆယ်မြောင်းတာတမန်တွေကိုတိစောက်ခဲ့တာပဲဒါပေမဲ့ဘယ်လိုလုပ်ငန်းမှာမဆိုကောင်းကျိုးရှိလို့ဆိုးကျိုးတွေအားလည်းရှိတယ်ဆယ်မြောင်းတာတမန်တွေတိစောက်တဲ့အတွက်ကြောင့်မလို့ဒီတဘာဝပိုင်းချင်းထိခိုက်မှုတွေအများကြီးရှိတယ
်တဘာဝဝင်းကျင်ကိုဘယ်လိုနည်းနဲ့ထိခိုက်စေတာပါလဲ
ဒီဆယ်မြောင်းတာတမန်တွေတိစောက်လိုက်တဲ့ဆိုရင်ဒီကုလုံးကတဘာဝပိုင်းဝင်းကျင်တွေကကုန်းမြေတွေကနေပြီးတော့မှရေပြင်တွေအဖြစ်တဘာဝကြီးတစ်ခုလုံးကလုံးဝကြောင်းလဲသွားတယ်ဆယ်ဆောက်တယ်ဆိုတာဒီမြေချောင်းတွေကိုအဓိကပိတ်ပြီးတော့ဆောက်ရတာပေါ့လေအဲ့လိုပိတ်ပြီးရေလောင်လိုက်လို့ရှိရင်အဲ့ဒီရေလောင် area ကြီးတစ်ခုလုံးကလည်းရေအောက်ကိုနှိမ့်ညွတ်သွားတယ်အဲ့လိုနှိမ့်ညွတ်သွားတယ်ဆိုရင်အရင်တုန်းကတက်တော်တွေရှိရင်လည်းဒီတက်တော်တွေကိုခုတ်ထင်တဲ့အတွက်တက်တော်တွေကပြုံးပြီးသွားမယ်အခုမထွက်နိုင်မဲ့ကြံခဲ့တဲ့အပြင်တက်တော်တွေကလည်းရေအောက်ကိုညွတ်သွားပြီးတော့မှရေတွေရဲ့ရေသွေးကျတာတို့မှရေတွေပုတ်သွားလို့ဘာလို့လဲဖြစ်မယ်အဲ့ဒါတွေကနှစ်ကြာလာမှရေကောင်းတွေပြန်ဖြစ်နိုင်တယ်နောက်တစ်ခုကတော့ဆယ်တွေဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေကြီးရေလာတွေရှိတယ်အဲ့ဒီရေကြီးရေလာတွေကိုပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေကြီးနှုံးတွေအနေပူချမှုတွေအဲ့ဒါတွေအကုန်လုံးကကျောင်းလဲသွားတယ်နောက်ငကူလုံးကကုန်းမြေတဘွားနေပြီးတော့မှရေရှင်တဘွားဖြစ်တော့သူနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကျောင်းသွားတယ်အရင်တုန်းကဒီတောတောင်ထဲမှာရှိတဲ့ဒီတားရက်လိမ့်ဆန်နေပါရတယ်ရေပြင်းကြီးဖြစ်သွားတဲ့အကြောင်းကိုတို့ရဲ့ကြက်မြေတွေ ရောက်ဆုံးသွားတယ်။နောက်ရေထဲမှာဆိုလို့ရှိရင်လည်းအမငါးမျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကြောင်းသွားနိုင်တယ
်။အပင်တွေသရဝတွေနေထိုင်တဲ့တဘာဝဝင်းကျင်ရဲ့ဂေဟစနစ်ကိုသာထိခိုက်စေတာမဟုတ်ပါဘူး။ရေလွှမ်းသွားတဲ့ဒေသတွေမှာတခြားဆုံးရှုံးရတာတွေလည်းရှိနိုင်ပါတယ
်။ရေလောင်လိုက်တဲ့အတွက်ကြောင့်မလို့ဒီအောက်မှာရှိတဲ့တဘာဝတေရန်သဒ္ဒါတွေရှေးဟောင်းအမွေနှစ်တွေမှာဖျားကြောင်းကြံနေရှိရင်လည်းအဲ့ဒါတွေအားလုံးကလုံးဝဟိုမှာရေအောက်ထဲကိုမြင့်မြုပ်သွားတယ်။တချို့ဧရိယာမှာဒီလိုမျိုးရှေးဟောင်းအမွေနှစ်တကယ်တဘာဝပန်းကျင်ဝင်နေမြင့်မြုပ်သွားတဲ့တာဒကားတွေလည်းရှိတယ်။ဗမာနိုင်ငံမှာလည်းတချို့နေရာတွေမှာဒါမျိုးတွေပါသွားတဲ့အာမိုးတွေရှိတာပေါ့လေ
။ရေကားတွေမှာလှောင်းတဲ့ရေတုများရင်များသလောက်ဝင်းကျင်ကိုတက်ရောက်မှုကကြီးနိုင်ပါတယ်။
ဆယ်တီဆောက်လိုက်ရသော်ဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရန်ကြီးတယ်ဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရန်ကြီးလာတယ်။အဲလိုရေဒုတွေအရန်ကြီးလာတဲ့အတွက်ကြောင့်မလို့အဲဒီရေဒုတွေရဲ့တက်ရောက်တဲ့အကြီးအားတွေကလည်းဖြစ်လာတယ်။တတိယတန်းမှာသွားပြီးတော့မှရေဒုတွေနဲ့ဖိထားသလိုဖြစ်တော့တဘာဝရဲ့တည်ငြိမ်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်။အဲလို stability ကြောင်းသွားတဲ့အတွက်ဆယ်ကြီးတွေစောက်တယ်ဆိုလို့ရှိရင်တချို့နေရာဒေသတွေမှာငလင်အသေးစားလိုဟာတွေလည်းပဲဖြစ်နိုင်တဲ့သဘောရှိတယ်။တကယ်လို့ဆယ်ကြီးတွေစောက်ပြီးတော့တဘာဝပြည်နယ်ကြောင့်မိုးများလို့ပဲဖြစ်ဖြစ်ငလင်လုံးပဲဖြစ်ဖြစ်ဆယ်တွေကျိုးသွားကြမယ်ဆိုလို့ရှိရင်အဲဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးအိမ်စီးဆင်းနေရတယ်အများကြီးပဲတည်ကြည်ပျက်စီးဆုံးရှုံးသွားနိုင်တယ
်။ဒီဆယ်တွေတိဆောက်ဖို့အတွက်နေရာဖယ်ပေးလိုက်ရတယ်ဒေသခံတွေအတွက်တဝင်းရှိသူတွေကပြန်ပြီးမထိခိုက်ဒီဆယ်တွေကြောင့်ငကူဒေသခံတွေအတွက်ထိခိုက်နှံ့နာစေတာပါ
ဒီဆယ်ဆောက်လိုက်တဲ့အခါမှာရေဝတ်ဧရိယာမှာရှိနေတဲ့ရေလောင်မဲ့နေရာမှာဒီလုံးဝနေထိုင်ကြတဲ့ကြီးရွာတွေလူတွေစိုက်ပျိုးမြေတွေတက်မွေးကြောင်းလုပ်ငန်းတွေကလည်းလုံးဝဆုံးရှုံးသွားတယ်သူတို့ရဲ့လူနေမှုစနစ်တွေကလည်းလုံးဝကျောင်းလွန်သွားတယ်အဲ့ဒါကိုတကယ်ဆယ်တီဆောက်တဲ့တာဝန်ရှိတဲ့လူတွေဒီအစိုးရတွေကနေပြီးတော့မှလူမျိုးဖြစ်သွားတဲ့လူတွေရဲ့ဆုံးရှုံးသွားတဲ့ဥွင့်နေရာတွေအတက်မွေးကြောင်းမှုလုပ်ငန်းတွေကိုတိတိကျကျစီမံပြီးတော့မှဒီလူတွေဘဝရည်တည်ရှင်သန်နိုင်မှုအတွက်ဆက်လက်ပြီးတော့မှတာဝန်ယူပေးဖို့လိုတယ်ဆုံးရှုံးသွားတဲ့လယ်မြေတွေစိုက်ပျိုးမြေတွေအတွက်ဆိုလို့ရှိရင်လည်းဟိုရောကြီးပေးဖို့လိုပါလို့တာဝန်တွေရှိတယ
်ဆယ်တီဆောက်ပြီးရေပေးဝေတဲ့ဒေသတွေကစိုက်ပျိုးမြေတွေဟာဆေးရတော့ area ဖြစ်လာပြီးကာလကြာလာတာနဲ့အမျှမူလမြေအရေးသွေးပျောက်ဆုံးမဲ့အန္တရာယ်ရှိပါတယ်
။ဆယ်ဆောက်ပြီးတော့ဒီစိုက်ပျိုးမြေတွေအတွက်ရေပြေးတဲ့အခါမှာဒီစိုက်ပျိုးမြေတွေကဆယ်ရေတောက်စိုက်ပျိုးမြေတွေဖြစ်လာတယ်။ဆယ်ရေတောက်စိုက်ပျိုးမြေတွေကဒီရှိမှာကြာရင်ဘယ်လိုဖြစ်တယ်လဲဆိုတော့ဒီစားပေါက်တဲ့မြေတွေဖြစ်ပြီးတော့မှတဘာဝရဲ့မြေအရေးသွေးတွေကလုံးဝစဆင်းသွားတယ်။နောက်ဆိုရင်အပင်စိုက်တယ်ဆိုလို့ရှိရင်ဓာတ်မျောစာပြီးတော့တုံးဆွဲလာရတယ်ဓာတ်မျောစာပို့ပြီးတုံးဆွဲလာရင်ဒီဓာတ်မျောစာတချို့ကမီကယ်တွေပါတော့အဲ့ဒီရဲ့ side effect တွေကိုလည်းဖြစ်တယ်ကဘာမှာဆိုလို့ရှိရင်လည်းဒီနိုင်မြဝမ်းလျှောက်မှာဆယ်တောက်ရေတွေကိုတုံးပြီးတော့မှစိုက်ပျိုးရေးတွေကိုမြများစွာလှုပ်လာတဲ့အတွက်ကြောင့်မို့အဲ့ဒီရဲ့တဘာဝမြေအရေးသွေးတွေကစဆင်းပြီးတော့မှဒီစားပေါက်မြေတွေဖြစ်သွားပြီးတော့မှအဲ့ဒါတွေကိုအများကြီးပြန်လဲပြုပြင်ရတဲ့စရိတ်တွေကလည်းပုံမှုကုန်ကြသွားတယ်ဒီလိုမျိုးပြဿနာတွေအများကြီးရှိတဲ့ပြင်ဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့တခြားဘွားပေါင်းရင်ထိခိုက်မှုတွေလည်းပဲအများကြီးရှိတယ်ပေါ့လေဒါကတော့အနည်းနဲ့အများဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့ဘွားပေါင်းကြုံထိခိုက်တဲ့အပြစ်တွေပေါ့လေ
အင်ဂျင်နီယာဘူမိပညာရှင်ဦးသိန်းပိုင်မှာနောက်တစ်ပတ်မှာတော့မြန်မာနိုင်ငံမှာတိဆောက်ထားတဲ့ဆယ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော
်ဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ကျမတို့ရဲ့ Internet Website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။လူတွေကိုတဲဆောင်ရောင်းချခြင်းတနည်းအားဖြင့်ပြောရရင်ခစ်တစ်ကြုံကုန်ကူးခြင်းဒါမှမဟုတ်လူကုန်ကူးမှုဆိုတာဟာကမ္ဘာအနှံ့မှာဖြစ်ပေါ်နေပြီးတော့ဒေါ်လာဘီလီယံများစွာပါဝင်ပတ်သက်နေတဲ့ရာဇဝတ်မှုလူတဦးချင်းစီရဲ့လွတ်လပ်မှုအပေါ်အာဓမ္မလူယူတဲ့စံတင်လောက်တဲ့လူခွင့်ရေးချိုးဖောက်မှုဖြစ်ပါတယ် ူကလူဖွဲ့စည်းကိုတဝဲတပြားဖြစ်စေတယ်ပြည်သူလူထုယုံကြည်စိတ်ချရမှုနဲ့အမျိုးသားလုံခြုံရေးကိုချိမ့်ချောက်တယ်လို့စီးပွားရေးဈေးကွက်ကိုလည်းကမောက်ကမဖြစ်စေပြီးတော့တရားဥပဒေစိုးမိုးမှုကိုအားနည်းစေပါတယ်သူကအကျင့်ပြည့်ခြားစားမှုကိုအားပေးပြီးတခြားဥပဒေနဲ့မညီတဲ့လုပ်ငန်းတွေကိုမီးလောင်ရလေပင့်ပေးတယ်လို့အကြမ်းဖက်မှုတွေကိုလည်းအထောက်ပံ့ဖြစ်စေပါတယ်ကမ္ဘာအလုံသမားအဖွဲ့ချုပ်ရဲ့ခန့်မှန်းချက်အရကမ္ဘာတဝန်းလူပေါင်း 24.6 တန်းဟာလူကုန်ကူးမှုရဲ့တစားကံဖြစ်နေတယ်လို့ဆိုပါတယ်ဒီထဲကလူပေါင်း 16 တန်းဟာအတ္တမအလုတ်စီခိုင်းခေါင်းပုံဖြတ်တာကိုခံနေကြပြီး9တန်းကတော့လိန်ဖြော်ပြေးရေးကဏ္ဍမှာအတ္တမစီခိုင်းခံနေကြပါတယ်4တန်းကတော့အစိုးရရဲ့ရဲဘက်စခန်းဒီမှာအတ္တမအလုတ်စီခိုင်းတာကိုခံနေကြပါတယ်လူကုန်ကူးမှုနဲ့ကင်းလွတ်တဲ့နိုင်ငံတနိုင်ငံမှမရှိပါဘူးကမ္ဘာကြီးရဲ့နေရာတိုင်းလူလူမှာဖြစ်ပွားနေပါတယ်အိမ်တွေမှာစက်ရုံတွေမှာဟိုတယ်တွေမှာလေယာဉ်တီးနှံစိုက်ခင်းတွေမှာငါးဖမ်းလှီတွေမှာစသဖြင့်မဖြစ်နိုင်ဘူးလို့ထင်ထားရတဲ့ရည်တွက်လို့မရအောင်များပြားလှတဲ့နေရာတွေမှာရှိနေကြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာလည်းလူကုန်ကူးမှုကရှိနေပါတယ်။အဓိပ္ပာယ်ကတော့ဒီကိစ္စကိုတိုက်ဖြတ်မယ်ဆိုရင်ကျွန်ုပ်တို့ရဲ့အိမ်တွင်းကစပြီးတော့လှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒါကြောင့်ဇန်နဝါရီလကိုအမျိုးသားကြေကျွံပြုမှုနဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးလအဖြစ်သမ္မတကကြေညာထားတာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ကြေညာချက်ထဲမှာလူကုန်ကူးသူတွေဟာသူတို့ရဲ့တားကောင်တွေကိုဘဝအတွက်မျှော်လင့်ချက်တွေအခွင့်အလမ်းတွေဂရီတွေပေးကြပါတယ်ဘဝအတွက်ပုံမူကောင်းမွန်လာကြမယ်အစားတားကောင်းနေရဲ့လိုအပ်ခါတွေအပေါ်ကနေမတရားအမျက်ထုတ်ကြသလိုအတင်းအဓမ္မအကျန်းဖက်ပြီးတော့ပြည်သာယုံနေဆက်ယုံနေစိုက်ပျိုးရေးလုပ်ငန်းတွေငါးဖမ်းတင်မောတွေအိမ်တွေမရေမတွက်နိုင်တဲ့လုပ်ငန်းတွေကိုပို့ဆောင်ကြပါတယ်အမျိုးသားကြေကျုံပြုမှုနဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးလမှာဒီလိုမတရားသဖြင့်ကြေကျုံပြုမှုတွေကိုကျွန်တော်တို့ကိုယ်တိုင်အမြင့်ပြုတ်အောင်ခြေမုံမှုထပ်မံပြီးတော့ဂရုပြုပါတယ်လို့သမ္မတရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။လူကုန်ကူးမှုဆိုတာဟာအလွန်ရှေးကျပြီးတော့ရိုင်းဆိုင်တဲ့ကိုကျိုးရှာအမျက်ထုတ်မှုဖြစ်ပါတယ်။သူ့အတွက်ကျွန်တော်တို့ရဲ့ကဘာကြီးပေါ်မှာနေရာမရှိတော့ပါဘူး။ဒီလမှာကျွန်တော်တို့အနေနဲ့ဖြစ်ပျက်နေသမျှအတွက်စိတ်ပျက်နေရုံမဟုတ်ပဲကဘာအနှံ့မှာရှိနေတဲ့အပြစ်မဲ့တားကောင်တွေကိုလူကုန်ကူးတန်းရောင်းချနေမှုအဆုံးသတ်စေဖို့အတွက်အစွမ်းကုန်အင်အားသုံးပြီးတော့တက်ဖြက်ကြပါစို့လို့နှိုးဆော်လိုက်ရပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအတည်ပြုပါရစေရှင်။စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချင်းကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ American ပြည်ထောင်စုမှာတောက်ကြညသကောင်ရန်အချိန်မှာအစိုးရရန်တရားလေပတ်မှုတစ်စိတ်တစ်ပိုင်းရပ်ဆိုင်းမှုကိုရှောင်လွှဲနိုင်အောင်သမ္မတ Donald Trump နဲ့အထက်လွှတ်တော်ကထိပ်ပိုင်းဒီမိုကရက်တစ်အမတ်တွေကြားတောက်ကြနေတွေ့ဆုံဆွေးနွေးမှုကမအောင်မြင်ခဲ့ပါဘူး။အချိန်တော်ကြာအသေးစိတ်ဆွေးနွေးခဲ့တာဖြစ်ပြီးတိုးတက်မှုတချို့ရခဲ့ပေမဲ့သဘောမတူတဲ့အချက်တွေကများနေဆဲဖြစ်တယ်လို့ဆက်ပြီးဆွေးနွေးရအောင်မှာဖြစ်ကြောင်းသမ္မတအင်မူကနေပြန်လည်ထွက်ခွာလာတဲ့အနည်းစုအမတ်ခေါင်းဆောင်ဒီမိုကရက်တစ်ပါတီက Chuck Schumer ကပြောပါတယ်။အာဖဂန်နစ္စတန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တာလီဘန်တွေကို American ဒုတိယနိုင်ငံချိုင်းဝန်ကြီး John Sullivan ကတိုက်တွန်းလိုက်ပါတယ်။စစ်တိုက်ပြီးအောင်မြင်မှုမရနိုင်တဲ့အတွက်နိုင်ငံရေးအရာဖြေရှာဖို့လုပ်ရမယ်လို့ဒုဝန်ကြီးဆလိုဗန်ကအာဖဂန်ဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောက်ကြံနေအဆင့်မြင့်အရာရှိများအစည်းအဝေးမှာပြောကြားလိုက်တာဖြစ်ပါတယ်။လက်တွေ့မှာအာဖဂန်အစိုးရကတာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အကြောက်ကံညှင်းဆန်နေတာမို့တာလီဘန်တွေဘက်ကလည်းအလားတူတုံ့ပြန်နေတယ်ဆိုတာသိဖို့လိုအပ်တယ်လို့ဒါကိုပြောင်းလဲပြရမယ်လို့လည်းပြောပါတယ်။အမေရိကန်အစိုးရကရန်မုံဝေထောက်ပံ့ထားတဲ့သတင်းဌာနတစ်ခုရဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ရုံးခွဲကိုပိတ်ပစ်ဖို့အတွက်ပါကစ္စတန်အစိုးရရဲ့ညွှန်ကြားထားချက်ပေါ်မှာစိုးရိမ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးကဌာနကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မှာတောက်ကြံတွေကနှစ်ဖက်အာဏာပိုင်တွေရောဒေသခံတွေပါပါဝင်ပြီးနယ်စပ်တစ်လျှောက်တန့်ရှင်းလုပ်ခဲ့ကြပါလေ။နယ်စပ်ဒေသမှာနှစ်ဖက်နိုင်ငံသားတွေဆွန့်ပစ်ထားတဲ့အမှိုက်တွေကြောင့်အမှိုက်ပုံကြီးလိုဖြစ်နေတဲ့နေရာကိုပေါက်ပြားတွေခေါ်ပြားတွေတုံပြီးတန့်ရှင်းအောင်လုပ်ကြတာဖြစ်ပါလေ
။ကျေးဇူးတင်ပါတယ်ရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်ကျော်သိမ်းပါရှင်။ engineer ကတော့ Zinat Abdulrahman ဖြစ်ပါတယ်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOE သောတာရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှေလန်းချမ်းမြေ့ကြပါစေ။ကျမ engineer နိုင်ပါ။
This program has come to you from the Voice of America, Washington.